ကျွန်တော်စဉ်းစားရင်ပြောပြလို့နားမနေချင်ပါဘူး။ဒီစောဘုရားဥစ္စာတော်မူတဲ့တရားစေတနာတော်တို့တနာယီကိုဘလောက်ချင်းပြီးတော့အာယုံညိုကြနှလုံးသွင်းဖန်တာကြရအောင်။ဒီနေ့သာသာတော်နေ့1558ခုနှစ်ဘုရားသခင်1356ခုနှစ်အစောပိုင်းရုံ5ရက်2014ခုအိလာဆက်စီရဲ့ညဉ့်ညံကပါလာမှာစတိုင်းတိုင်းဒေသကြီးဘုံရွာမျိုးဒီစီကိုဒီကျော်မြကြီးရဲ့သာသနာ့ပြည်မှာတော့နေပါစေချစ်ပါကြတဲ့မာဒနာဓမ္မဝိဇာတရားဝိတ္တေမှာဒီနေ့ညဓမ္မဒါနာပြုရှင်များဖြစ်ကြတဲ့ဒရာကြီးဥထုံးဝင်းနဲ့အရှင်ဘောင်းတင်များစုပေါင်းပြီးတော့ဆင်းချစ်ပါပြုလုပ်ကြတဲ့ဓမ္မဒါနာပြုကောင်းဖို့ချစ်ပါလေဒီဓမ္မဒါနာကိုကောင်းမှုကိုကြောင့်ပြုပြီးတော့ဒီနေ့ညဒီဓမ္မတော်တော်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတင်နာတော်တို့ကိုနာယုံကြည်ယုံဝင်ရကြတယ်။ဘုရင်တော်ရဲ့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတင်နာတော်တို့ကိုဟောကြားဝင်ရပါမယ်။ဒါကြောင့်ဒီနေ့ညတရားနာရောက်ရှိလာကြတဲ့ပြည်သူပေါင်းတော်တော်ကိုဘုရင်တော်ကတရားဟောပါတယ်ဆိုလို့ရှိရဲ့မင်္ဂလာတရားတော်ဆိုပြီးတော့ပြင်လို့ဟောကြားလာခဲ့တာဒီနေ့နောက်ဆုံးမင်္ဂလာတရားတော်အပိုင်းနံပါတ်10ပေါ့။တော်ရင်တို့ဒီနေ့ညဘုဒ္ဓတာလောကတမေဟိစိတ္တယတ္တနာကပတိအတောကဝိရဇာခေပံဣတံမင်္ဂလာဘုဒ္ဓမာဇောယကာထာယေဣဒာတိတံဣကတောတသဗ္ဗတမပရာစိတံသဗ္ဗတပုတ္တိကိစ္ဆာတိတံဒေတာမေဃနာဘုဒ္ဓမာဇောယကာထာယေဒီကာထာလည်းပုဂ္ဂိုလ်အခြေတော်ဖွင့်ဆိုပြီးတော့အနာယီဘောဘောတော့အခြေယူပြီးတော့ဧတဘောတော်တော်နာယီချီယူရမယ်နော်ဒီတရားဒေသနာလုံးမဟောကြားသိခင်မနာကြသိခင်မှာတရားတော်အားလုံးကိုဟောကြားတော်မူခဲ့တဲ့တရားရှင်ကိုရောင်မြတ်ရေမတန်ဉာဏ်ချေနိုင်တော်မူတဲ့မဟာဂရုတာတော်ဒီစရာတရားတော်ဆုံးကိုသိတော်မူမြင်တော်မူတဲ့သဗ္ဗေသုတ္တဗျာဒီဟူသောတရားကိုတို့မဟာဂရုဏာကိုပင်အားကိုနှပေါင်းစုံလို့ဖြင့်တည်ဆုံးတော်မူတဲ့ဘုရားရှင်ကိုရောင်မြတ်ကိုယုတ်တည်မြတ်တို့ရှိဖို့ကိုရောင်ကြောင်းကျိုးအလုံးလုံးအချီးပို့ပြီးတော့အယုံကြည်ရအောင်ကရုဏာတိတကဟရယံတိယပိဇောနာဝိယတဘောဓမာသာနာမရလောကယသောနိဒုက္ခတံကတိဝိမုဒ္ဒံကရုဏာတိတကဟရယံမဟာကရုဏာလောကေအိမြတောစိတ္တုပိရှိရောဘောမေထတောတိယပိဇောနာဝိယတဘောဓမာရဟန္တာတိဟူသောအယမလေးခြင်းဝိသုံးတိဟူသောပိုက်ပေါင်းကိုပြောတော်မူသည်ထာသောသာသနာမရသောဘဂဝေဒုဏ္ဏေပသတ္တဝါနန္ဒရူ၏ကြောင့်တိတံတုဒေကလုံပြုရာတဆူရီသောဇေယသခင်လည်းဖြစ်တော်မူပါ၏ထာသောယတိဝိမုဒ္ဒံဒေဝမနောတံဤရာနေဧမိတဒေသနာယံရှိသောတောကတိရောမနိသူတေခိဘတော်မူဤထသောသူရဏံသတ္တဝါတို့အားကျုံပြန်ကြောင့်ဘုရားသောသံဃာကောင်းဘုရားပြည့်စုံသောဘောဝေထသောဘုရားတစ္ဆာမိယတယံတကိုနဘောတေနာဝရဏံကေလိုယသာတေတေတိတေပေတောရှင်ဘုရားမြတ်ရှိကိုမေယံတရားဟောဖို့တရားတော်ဘုရားဟောဆိုပြီးပြရပပါဘုရားရှင်ရာတရားဖြစ်ကြပါတော့ဘုရားတပည့်တော်တို့သည်ဘုရင်ဝနာမှာကာယဝစီမတော်ခြေရဲ့သုံးခုကာရပနာမဖြင့်ဒုက္ခယုံကြုံလျှောဘုရားရှိခိုးညောင်းပါ၏မြတ်စွာဘုရားသင်္ကလာတရားတော်ပိုင်းတစ်စင်နောက်ဆုံးပိုင်းစတင်ပြီးတော့နိုင်ကြည်ညိုကြရအောင်များဘုဒ္ဓသာလောကတမေဟိစိတ္တယတ္တနာကံတတိအာတောကံဝိရဇာခေပံဣဒံဘေရဏဘုဒ္ဓမံလောကတမေဟိလောကတရားတို့ဖြင့်ဘုဒ္ဓသာတွေ့ကြုံရသောယတ္တခြင်းပုဂ္ဂိုလ်၏စိတ္တစိတ်ဝိနာကံတတိမတုံလုံးအာတောကံဆိုရင်ဖြစ်စီ ဝိရဇံကိရာတိဘုရားပြောတဲ့ကိမာဝေဒီဟေမံဒေယံပေါင်းလို့လည်းကိမာဝေဒီတိုင်းဒီဘောတော်တရားတော်ဒီဘုဒ္ဓမံမြတ်လာဆောင်တော်မင်္ဂလာမင်္ဂလာတရားဒီမာဝေဒီလောကတရားတွေနဲ့တွေ့တာကြုံလာတဲ့အခါမှာမိမိရဲ့စိတ်ထဲမှာမတုံ့အောင်မလုပ်အောင်ဒီသိမ့်နိုင်ခြင်းလောကတရားတွေနဲ့တွေ့တာကြုံလာတဲ့အခါမှာမိမိရဲ့စိတ်ထဲမှာစိုးရိမ်မှုဆိုတဲ့လောကရှင်းပေါ်မလာအောင်စိုးရိမ်မှုမရှိအောင်ထားနိုင်ခြင်းဝိရဇံလောကတရားတွေနဲ့ကြုံလာတဲ့အခါမှာယာကအဆန့်ရှိတဲ့ကိလေသာမျိုးအကျဉ်းချင်းမသိမခြင်းအောင်ထားနိုင်ခြင်းအိမ်မှာမိမိအောင်ထားနိုင်တဲ့ဆိုတဲ့ဒီတရားလေးပါအဲ့ဒီတရားလေးပါမင်္ဂလာတရားဖြစ်တယ်ဆိုပြီးရွှေစွာဘုရားဒီကထားလေးဖြင့်မင်္ဂလာတရားလေးပါညွှန်ကြားထားတယ်ပေါ့အဲ့တော့ဘုရားတို့မင်္ဂလာတရားလေးပါဆိုပြီးတော့လောကတရားနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားလောကတရားတွေနဲ့တွေ့ကြုံလာတဲ့အခါမှာတိတိကျကျလုံလုံလုံကျင်းရမယ်ပေါ့နေ့ရက်ရှုမြင်မှုမရှိရအောင်သုံးရက်ရှင်ဒီနေရာမျိုးကြီးရမယ်။လေးရက်ရှင်ဒီလောကတရားတွေတွေ့လာကြုံလာတဲ့အခါမှာစိတ်ထဲမှာမြေမျိုးသောဒေဝီအန္တရာယ်ကြီးမကြမရောက်ရအောင်ဆောင်ရှားခံရမယ်။ဒေဝီကြီးစေရမယ်။မင်္ဂလာတရားနဲ့ပါလိုက်ရအောင်။အဲဒါဦးရင်တို့လောကတရားတွေတွေ့ကြုံလာတဲ့အခါမှာစိတ်ထဲမှာတုန်တုတ်တဲ့ဘုံမရှိအောင်ကြိုးစားအထောက်ရမယ်။ဒီနေရာပေါင်းရှင်တို့လောကတရားနဲ့တွေ့လာလို့စိတ်ထဲမှာမတုံ့တုံ့ဘူးဆိုတာကယန္နာအရှင်ရဲ့ဒီပဲရှိပါလေ။စိတ်ထဲမှာတုံ့နဲ့တုတ်တဲ့ကိလေသာတရားကင်းတော်မူကြတဲ့ယန္နာအရှင်ရဲ့ဘာမှအရှင်မြတ်များမှာတော့လောကတရားနဲ့တွေ့လာပြီးကြုံလာပြီးဆိုတဲ့အခါမှာသူရဲ့စိတ်ဟာတုံ့တုတ်တဲ့ဘောမရှိဘူးပေါ့။ဒါကြောင့်ဒီမင်္ဂလာကအဖြစ်ရောမှာတော့ယန္နာပုဂ္ဂိုလ်များပါတယ်ရနိုင်တယ်လို့ဆိုတဲ့။ဒါကတော့ကျင်းတို့ဝိဒေနနာကိုဥက္ကဋ္ဌနည်းနဲ့အမြင့်မြတ်ဆုံးတရားကနေကြည့်ပြီးတော့ပြောတယ်လို့ဆိုပါတယ်။ဒီကနေ့တော့ဓမ္မတို့ဦးရင်တို့ပြုစီနေမှာလည်းပဲလောကတရားနေနဲ့ကျုံအစုံလာတဲ့အခါမှာတဲ့နိုင်ငံပြတုံ့လုပ်မှုမရှိတော့ဒိဋ္ဌိနိုင်တယ်ဆိုလို့ရှိရင်အခုလည်းပဲထိုက်တဲ့တဲ့မင်္ဂလာတရားတော်ကျင့်ရမယ်ပေါ့။ဟုတ်လား။ဒါကြောင့်ယဟန္တာအရှင်မြတ်များမှဇာတုကြီးရနိုင်တဲ့မင်္ဂလာဖြစ်ပေမဲ့လို့ကိုယ်လည်းပဲကိုယ်အစွမ်းစားတဲ့ကိုယ်တန်တလောက်တော့လောကတရားတွေနဲ့တွေ့လာကြုံလာတဲ့အခါမှာမတုံမလို့အောင်တင်းတင်းပြီးတော့ဒီမင်္ဂလာတရားကိုအရင်ရှုမယ်ဆိုရင်မဖြစ်ပေဘူးလားဗျာဖြစ်ပါတယ်အတော်ကြီးတို့ဒီနေရာမှာလောကတရားဆိုတာတွေနဲ့ပတ်သက်ပြီးတော့ပြောစရာရှိတာလေလောကတရားဆိုတာဘာလဲလောကသံတံပေါ်လောကဓမ္မောလောကကြီးမှာတွေ့နေကြုံနေရှိတဲ့ဖြစ်ဖြစ်ဖြစ်တာရှိတဲ့ဘောတရားကိုလောကဓမ္မလို့ခေါ်တာလောကထဲမှာတတဝါရေလို့ဖြစ်လာလို့ရှိရင်လောကတရားတွေဆိုတာရှောင်လို့မရဘူးတင်းလို့မရဘူးတွေ့ရမှာကြုံရမှာပဲအဲ့လိုလောကထဲမှာကြည့်နေကြတဲ့တတဝါတွေတွေ့ရကြုံရမယ့်တရားဖြစ်လို့မဟုတ်သူ့ကိုလောကတရားလို့ခေါ်တာအဲ့ဒီလောကတရားကို၈ပါးရှိတယ်ဆိုတာဘေးတော်တော်တော်အလုံးအချင်းများဖြစ်တော့နားလည်ထားကြပြီလားမှတ်သားထားကြပြီလားဟုတ်ရလားအေးလာဘောအာလာဘောယာဘောအာယတောနေနာပတ္တံဒုက္ခဒုက္ခလာဘောအာလာဘောဘောမှာကုလုချင်တာတွေဥချင်းချင်တာတွေရလာတာရှိတယ်ဖြစ်လာတာရှိတယ်ဒါလာဘောဟုတ်လားဥချင်းချင်တာတွေကုလုချင်တာတွေမဖြစ်တာတွေမရတာတွေလည်းရှိနိုင်တယ်ချစ်ပြီးသားတွေရပြီးသားတွေချစ်စည်းသွားတာလည်းရှိနိုင်တယ်အဲ့ဒါအာလာဘောနော်လာဘောအာလာဘောအရှောင်လို့မရပါဘူးဟုတ်ပြီနော်ယေသောအာယေသောကျေနပ်ဆိုတာအချမ်းများတို့လားဘောမှာဘုဘောချင်းကြတဲ့ခင်ကြတဲ့မြတ်လို့ရတဲ့ဘုဘောတန်ဖိုးထားကြတဲ့ဘုမိတ်ရှင်ဘုဘောတင်အဘုမိသားစုဒီမိတ်ရှင်ဘောတင်အချွေရံနေပုံများတယ်ဆိုလို့ရှိရင်သာယတနဲ့ပြည်စုံတယ်လို့ဆိုရမယ်ပေါ့ဘာဘုဘောချင်းကြတဲ့မြတ်လို့ရတဲ့ဘုဘောတင်ပြီးတော့မရှိဘူးဘောမှာအချမ်းများမရှိသေးနဲ့ဘုဒ္ဓဉာဏ်စံတဲ့ခန္ဓာချင်းနဲ့ဘုဒ္ဓဘုံကြီးဖြစ်နေတာမျိုးဒါလည်းဒီလိုပြေးတာပေါ့တော်တော်။ဟောတရားတော်မှာရှုရမှာရှိမယ်ဆိုလို့ရှိရင်အမျိုးနောက်ပေါင်းတွေတော့ပြောလို့ရပါတယ်။ဘုသောဒီအများစုကတော့ကျန်ရည်နေတဲ့အတိုင်းဝိုင်းနေတဲ့အဲ့လိုမျိုးစီတီကာကြီးတရားတော်ကိုသဘောကျတတ်တဲ့သဘောရှိတာ ဟုတ်လားဒီအဲ့လိုဆိုရင်အဲ့ဒါယတ္တမရှိဘူးဆိုရင်တော့အာယတ္တသာဘောအလာဘောယတ္တောအာယတ္တောနေနာပတ္တနာပြည့်ရည်ဆိုတာရှိတယ်ဇီဝဉာဏ်ဆိုတာရှိတယ်ဝါမဘူခြေကြတဲ့ပြည့်လို့ကြတဲ့ပုဂ္ဂိုလ်အောက်ထင်ကြတဲ့ပုဂ္ဂိုလ်တွေကတော့ပုဂ္ဂိုလ်အောက်တဲ့အကြောင်းပြောကြတာပုဂ္ဂိုလ်မကြိုက်ကြတဲ့ပုဂ္ဂိုလ်ပေါင်းရတဲ့ပုဂ္ဂိုလ်မလိုတဲ့ပုဂ္ဂိုလ်တွေကတော့ပုဂ္ဂိုလ်အမျိုးမျိုးအတင်းစလားဖြည့်ရည်စလားဆိုရမှာပေါ့ဒါတွေကရှောင်ရွှဲလို့မရနိုင်ဘူးလောကရဲ့သဘာဝတရားတွေနေနာပတ္တနာဟုတ်လားပြီးတော့မှလည်းလို့ဒုက္ခဒုက္ခဒုက္ခဒုက္ခဆိုတဲ့လောကဓာတ်တရားသဘာဝတော့ဘောမှာအချင်းများဆုံးသောလောကဓာတ်တရားကိုဆွေးရတဲ့စိတ်ရဲ့ချမ်းသာခြင်းကိုယ်ရဲ့ချမ်းသာခြင်းဒုက္ခဆိုတာရှိတယ်အဲ့လိုပဲစိတ်ရဲ့ဆင်းရဲခြင်းကိုယ်ရဲ့ဆင်းရဲခြင်းဆိုတဲ့ဒုက္ခဆိုတာကိုရှင်းဝလားရှင်းတယ်အဲ့ဒီလောကဓာတ်တရား၈ပါးကဒကာမတို့ဝိညာဉ်ရဲ့ဘောမှာတစ်မျိုးမဟုတ်တစ်မျိုးမြဲတဲ့လိုလိုတာတွေ့နေရတဲ့ဂျုံနေရတဲ့အဲ့လိုတွေ့လာဂျုံလာတဲ့အခါမှာများသောအားဖြင့်ဒကာမတို့လူကလူစီတွေဖြစ်တတ်တာကကောင်းတဲ့လောကဓာတ်တရားတွေနဲ့တွေ့လာတဲ့အခါမှာစိတ်ဟာလောဘတရားနဲ့ရှင်မှုပြီးတော့တုံ့လုပ်တဲ့သဘောရှိနေပေါ့။အကောင်းတဲ့လောဘတရားနဲ့တွေ့လာတဲ့အခါမှာတော့စိတ်ဟာဒေါသတရားနဲ့ပေါက်ပြန်ပြီးတော့တုံ့လုပ်တဲ့သဘောရှိတယ်။ဟုတ်လား။ဒါမှဆိုတဲ့လောဘတရားရဲ့၊စိတ်ဆိုတဲ့လောဘတရားရဲ့၊ပတ္တသဆိုတဲ့လောဘတရားရဲ့၊ဒုက္ခဆိုတဲ့လောဘတရားရဲ့ဟုတ်လား။ကြာတာလေးရှိတယ်၊ကျန်ရလေးရှိတယ်၊ကြီးမွန်ခံရတာလေးရှိတယ်၊ချမ်းသာတာလေးရှိတာပဲဆိုရင်တော့စိတ်ဟာပါလေ၊နှစ်သက်လာတဲ့ဝါနာလာတဲ့သဘောကြာတာလေးဟုတ်လားအဲ့ဒီလေးမျိုးနဲ့ကြောင်းမြန်ကြပြီးတော့မလိုချင်တာတွေမရပါဘူး။ကြာရင်းသားတွေပြည့်စုံကုန်ပါပြီဆိုတဲ့အခါမျိုး၊ချမ်းချမ်းလေးမရှိတဲ့အခါမျိုးဟုတ်ရလား။ဒီကိရိယာစကားအဆူခံရတဲ့အခါမျိုး၊ဆင်းရဲဒုက္ခမျိုးမျိုးနဲ့တွေ့ရကြုံရတဲ့အခါမျိုးမှာတော့ဒကာမတို့ဝိညာဉ်ရဲ့စိတ်ကံဒေါသတရားတွေနဲ့ပေါက်ပြန်ပြီးတော့တုံ့လုံသွားတဲ့ကြံစည်ဟုတ်လား။အဲ့လိုမျိုးကောင်းတဲ့လောကဓာတ်ဆိုးတဲ့လောကဓာတ်တွေနဲ့တွေ့လာတဲ့အခါမှာစိတ်ဟာလောဘဒေါသတို့ဖြင့်တုံ့လုံသွားပြီဆိုလို့ရှိရင်အဒီမင်္ဂလာတရားဖြစ်စီတယ်လို့ဆိုရမယ်။ဘောနာပဲပြေပြေဆိုတာပဲပြေပြေဘဝမှာဘာတွေပဲဖြစ်ဖြစ်အဲ့ဒီဖြစ်ပေါ်လာတဲ့အခြေအနေတွေပတ်သက်ပြီးတော့စိတ်ထဲမှာမတုံ့မလွတ်အောင်ထိမ့်သိမ့်နိုင်တယ်ဆိုရင်တော့အဒီမင်္ဂလာတရားနဲ့အထိုက်အသင့်ပြည့်စုံတယ်လို့ဆိုရမှာပေါ့။လုံးဝညာလုံးကြီးဒီမင်္ဂလာတရားရလာတာတော့ညာတာအရှင်ပြန်ရမှာရတဲ့ရနိုင်တာလို့ပြောခဲ့ပြီနော်။အဲ့တော့ဦးဇင်းတို့ဒီမင်္ဂလာတရားနဲ့ပြည့်စုံဖို့ဘယ်လိုကြိုးစားကြလဲဘယ်လိုအားထုတ်ကြသလဲ။ဒီချက်ကလေးကိုဒီကလေးညာပူဇော်ပြီးတော့ဦးဇင်းကပြောချင်တာပါเนาะလောကဓာတ်တရားလေးကိုဆိုတာကတော့ရှောင်တို့တွဲလို့မရပါဘူးဒါပေမဲ့ခက်တာကလူတွေကကိုယ့်ဘဝမှာပုံပြီးတော့ကြံစားနေတာကိုယ့်ဘဝမှာပုံပြီးတော့အတက်အကျနေကြံနေတာလို့ထင်တတ်ကြတာကတော့ဓမ္မတာပါပဲဟုတ်ရလားဒါကလည်းပဲကိုယ်တွေ့ကြုံနေတာကကိုယ့်အတွက်လည်းတွေ့ပြီးတာထင်တာထင်ရှားတာဆိုတော့သူများတွေ့ရကြုံရတာကကိုယ့်အတွက်မသိတာမထင်ရှားတာဆိုတော့ကိုယ့်တွေ့ကြုံနေတာကပဲအကြီးကြီးသင်ရမှာဟုတ်ရပါတယ်တကယ်တကယ်ကတော့ပိဿပေါင်းတော်လောကမှာလောကတရားတွေမတွေ့တဲ့ပုဂ္ဂိုလ်ဆိုတာမရှိပါဘူးဒါပေမဲ့ဦးဇင်းတို့ဒီမှာဥစွာပြောနေတာကလောကတွေတွေ့ပြီလောကတရားတွေကြုံရပြီလို့ကြိုးစားဆွေးနွေးတဲ့နေရာမှာများသောအဖြစ်လူသားတွေကမကောင်းတဲ့လောကတွေတွေ့လာတဲ့အခါမျိုးမှာမှတို့မှာလောကတရားတွေတွေ့နေတယ်လို့ထင်လဲထင်ကြတယ်ပြောလဲပြောကြတယ်ကောင်းတဲ့လောကဓာတ်တွေတွေ့လာတဲ့အခါမျိုးမှာတော့အဲ့ဒါကိုလောကဓာတ်လို့ကိုမစင်စမ်းမိဘူးဟုတ်တယ်မဟုတ်လားအေးတကယ်စင်စစ်မကောင်းတဲ့လောကဓာတ်တွေကတတ္တဝါတွေကိုသိစက်နိုင်တယ်လို့ကောင်းတဲ့လောကဓာတ်တွေကလည်းတတ္တဝါတွေကိုသိစက်နိုင်တာပါပဲဟုတ်ရလားအေးဘယ်ကလေးမီးလောင်မှပူတာပေါ့ပါလို့ရွှေကြီးကမီးလောင်ရင်လည်းပူတာပါပဲဟုတ်တယ်မဟုတ်လားအေးဒါကြောင့်လောကမှာဒီကရမလို့ဘုရင်တို့ဘုံမီးလောင်မှဆင်းရဲတယ်လို့ပြောလို့မရဘူး။မီးလောင်မှတည်နိုင်တယ်လို့ပြောလို့မရဘူး။ရှင်နေရင်လည်းတည်နိုင်တာပါပဲ။ဟုတ်တယ်မဟုတ်လား။ဆိုမကောင်းတဲ့လောကဓာတ်မှာကိုယ့်ရဲ့ဘဝကိုပုံပြပန်းပြန်အယုတ်ရဲ့ဆင်းရဲဖြစ်အောင်ဖိဆက်နိုင်တာမဟုတ်ဘူး။ကောင်းတဲ့လောကဓာတ်တွေကလည်းအမျိုးမျိုးဆင်းရဲဒုက္ခရောက်အောင်ဖိဆက်နိုင်စွာရှိတယ်ဆိုတာကိုတော့တားလည်ထားဖို့လိုတာပေါ့နော်။အေး။အဲ့တော့ဦးဇင်းကအဲ့ဒီလောကဓာတ်တွေအနေနဲ့တွေ့လာကြုံလာတဲ့အခါမှာဘယ်ပုံပဲမိမိတို့ရဲ့စိတ်ကိုတုံ့လုံးမှုကင်းအောင်တုံ့လုံမှုကင်းတဲ့အဆင့်ကိုမရောက်သေးတော့မှတုံ့လုံမှုနေအောင်ကြိုးစားအထုမနေဘူး။ဒါကလေးလေးနဲ့ပေါင်းတော်တို့ဒုတိုင်းနဲ့အဝံမြေရဖြစ်တဲ့တရားတို့အရင်ချင်ပါလေဟုတ်လား။အေးအတော့ဦးဇင်းတို့ဒီနေရာမှာစဉ်းစားမိတာလေးတွေကိုစိတ်ထဲမှာစီစဉ်လေးချထားတာရှိတယ်။ဒုက္ခတရားတွေနဲ့တွေ့လာပြီးကြုံလာပြီးဆိုတဲ့အခါကလာမျိုးမှာအတည့်အချက်ဒုက္ခတရားတွေမှာသဘာဝတရားတွေဖြစ်တယ်။ရှောင်လို့လွှဲလို့မရဘူး။ ဒါဝင်မှာလက်ခံနိုင်တဲ့စိတ်မွေးရမယ်ဆိုတာလေးနဲ့လောကတရားတွေတွေ့လာတဲ့အခါမှာတုံ့လုံမှုနေအောင်ကြိုးစားရမယ်ဟုတ်လားနေ့အချင်းဒီတွေ့ကြုံလာတဲ့လောကတရားတွေကကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်သဗ္ဗေသတ္တကမ္မတကဆိုတဲ့အတိုင်းပုံပြထားတဲ့အမှုနဲ့တန်တဲ့အကျိုးရလဒ်ကိုရတာအဲဒါကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်အထူးသဖြင့်ဆိုးတာတွေတွေ့ကြုံလာတဲ့အခါမှာအားရပါဝင်ပတ်သက်မှုအများကြီးရှိတယ်ဆိုတာကိုနားလည်ပြီးတော့လည်းတော့တရားနဲ့တွေ့ကြုံလာတဲ့အခါမှာတုံ့လုံမှုနေအောင်ကြိုးစားအထောက်ရတယ်ဟုတ်လားတော့ဦးဇင်းတို့ဓမ္မသုံးချက်ကတော့ဒီလောကဓာတ်တရားတွေတွေ့တာကြုံလာတဲ့အခါမှာလောကဓာတ်တရားတွေကဘယ်လိုသဘောဝရှိတယ်သူတို့ရဲ့သဘောသဘောဝအမှန်ကိုသိမြင်နားလည်ဖို့ဖြင့်လောကဓာတ်တရားတွေကိုအစဉ်ပြေအောင်ရှင်းဆိုင်နိုင်အောင်ကြိုးစားရတယ်ဒီအချက်ကတော့အလေးနဲ့ဆုံးပိုင်းဖြစ်မှာပေါ့နော်အဲ့တော့ဒီလိုမျိုးနဲ့ပေါင်းထားအောင်လို့ဒီအစီအစဉ်၃ရက်ကလေးကိုခေါင်းထဲမှာဆွဲနေခြင်းနဲ့လောကတရားဆိုတာကတကယ်တကယ်ပြောရမယ်ဆိုလို့ရှိရင်အချိန်တိုင်းကိုတွေးနေတာဗျလောကတရားတွေကိုအကြီးကြီးတွေမှာလောကတရားတို့ထင်တော့ကတော့ဒါပြည့်စုံတဲ့အမြင်လို့ဆိုနိုင်ဘူးဘုရားမဆုတကယ်ဘာလို့ဒီလိုအခုတရားနာရင်ပုံပဲလောကတရားတွေကတွေးနေတာပါပဲဟုတ်လားအဲ့ဒီကကိုယ်လည်းကအားမရှိတာမှာလောကတရားဖြစ်ဒုက္ခလောကတရားပေါ့ဟုတ်လားအေးအားဘာပဲဖြစ်ဖြစ်ဒါကုတ်တော့ကောင်းတာလုပ်နေတာပဲရှိပြီးတော့ပိဋိစိတ်ကလေးနဲ့ချမ်းသာတဲ့စိတ်ကလေးနဲ့တရားနာမယ်ဆိုရင်ဒါဒုက္ခလောကတွေ့နေတာပါပဲအဆိုးနိုင်ဘူးလားအဆိုးနိုင်တယ်နော်ဒီဒါကြောင့်ပိဋကပေါင်းတော်ကတော့လောကတရားဆိုတာတကယ်တည်းကတော့ကြီးတာနဲ့တင်းတာပဲကွာတယ်ဘဝမှာအမြဲတမ်းရှိနေတယ်ဒီချက်ကတော့ဒါဥစဉ်တို့ပိဋကပေါင်းတော်တို့ကတော့လေးလေးနဲ့နဲ့စဉ်းစားကြည့်တဲ့အပိုင်းပေါ့ဒါပေမဲ့တော့ဒီနေရာမှာဥစဉ်ပြီးပြီးတော့ပြောနေတာကဘဝရဲ့အဲ့အကြောင်းလို့ဆိုရမယ်ကြည်မာတဲ့တက်အကြတွေကိုရည်ရွယ်ပြီးတော့လောကဓာတ်လို့သုံးလုံးပြီးတော့ပြောပါမှာဟုတ်လားတို့တော့တကယ်တမ်းကတော့လောကဓာတ်ဆိုတာကတော့အချိန်တိုင်းတွေ့နေရတယ်ဆိုတာကိုလည်းနားလည်ထားဖို့လိုလားဆိုတာလေအေးအဲ့လိုဦးဇင်းတို့လူသားတွေကလောကဓာတ်ဆိုပြီးတော့ပြောရတဲ့ဘဝရဲ့ရှုံးရတဲ့အတွေ့အကြုံတွေရှုံးရတဲ့အနေအထားတွေကြုံလာဆုံးလာတဲ့အခါမျိုးမှာအဓိကအဖြစ်တော့အဲ့ဒီအချက်ကိုပြောရမှာဟုတ်လားအဲ့လိုကြုံလာပြီးရှုံးလာပြီးဆိုလို့ရှိရင်ဒါမှသဘောဝတရားဖြစ်တယ်လောကထဲမှာနေနေတဲ့တတ္တဝါတွေအတွက်ဘယ်လိုမှအရှောင်တို့သွေးလို့မရနိုင်ဘူး။ဒါကိုနားလည်ရမယ်။အဲ့ဒီအချက်ကိုနားလည်ပြီးတော့လောကဓာတ်တရားတွေနဲ့တွေ့လာတဲ့အခါမှာစိတ်ချမ်းသာအောင်ကြိုးစားအထောက်ရမယ်ပေါ့။ဟုတ်လား။ဘုရင်တို့မြတ်စွာဘုရားငါတို့ပါဠိတော်မှာဟောထားတဲ့စကားတွေကိုရှင်းပြတယ်။လောကဓာတ်တရားတွေကလည်းပဲတတ္တဝါတွေရဲ့နောက်ကိုလိုက်နေတယ်တဲ့။တတ္တဝါတွေကလည်းပဲလောကဓာတ်တရားတွေရဲ့နောက်ကိုလိုက်နေကြတယ်တဲ့။ဒါတော့ဘာဆိုလိုတာလဲဆိုတော့တတဝါနဲ့လောကဓာတ်တရားဆိုတာမတွေ့မှမပုံနဲ့အများအားတွေ့နေရမယ်ကြုံနေရမယ်ဆိုတဲ့အနေနဲ့ဘာကြောင့်လဲဆိုတော့တတဝါတွေကလည်းလောကဓာတ်တရားရဲ့နောက်ကိုလိုက်နေတယ်လောကဓာတ်တရားတွေကလည်းတတဝါတွေရဲ့နောက်ကိုလိုက်နေတယ်ဆိုလိုတာကလောကဓာတ်တရားတွေကတတဝါတွေရဲ့နောက်ကိုလိုက်နေတယ်ဆိုတာကဒါကတော့ဘုရားရှင်ရဲ့ဘဝဖြစ်တည်မှုကအခုမှအစပြီးတော့ဘဝကနေဖြစ်လာတာမဟုတ်ဘူးဟုတ်ရလားတမင်းလုံးမဆိုတာရှိတယ်မနည်းလုံးမဆိုတာရှိတယ်အရှင်ဘုရားလုံးမဆိုတာရှိတယ်အဲ့ဒီတော့ဘာဖြစ်တော့အတိတ်ကာလအတိတ်ဘဝဆိုတာလည်းရှိနေတာဆိုတော့အဲ့ဒီအတိတ်ကာလအတိတ်ဘဝတော့မှကိုဟာကောင်းတာတွေအများကြီးပြုခဲ့တယ်အဲ့ဒါတော့ပဲမကောင်းတာတွေအများကြီးကိုလည်းပြုခဲ့မှာပါပဲအဲ့ဒီကောင်းတဲ့ကမကောင်းတဲ့ကတရားတွေကဒါကတော့ဘုရားရှင်ရဲ့ဘုရားပစ္စကဘဝမှာပစ္စကအနေနာမှာအကျိုးပေးနေပါပဲတော်လာတဲ့အတ္တဘာဝတွေဆက်ပြီးတော့အကျိုးပေးအောင်ပါပဲ။အဲဒါတွေကလောကဓာတ်တရားတွေကိုပြောလို့မရဘူးလား။အေး။အဲ့ဒီတော့ကောင်းတဲ့ကံမကောင်းတဲ့ကံကံမျိုးစုံကိုပြုခဲ့တာဆိုတော့ကောင်းတဲ့အတွေ့အကြုံကောင်းတဲ့အတွေ့အကြုံလို့ဆိုရမယ်။လောကဓာတ်တရားတွေကဘဝမှာရှောင်လို့မရဘူး။အဲ့တော့လောကဓာတ်တရားတွေကကိုယ့်ရဲ့တောက်ကိုအမြဲလိုက်နေတယ်လို့ပဲ။ဒါကြောင့်မာစီဆိုကြီးကလူရဲ့တောက်ကိုအရှိကအမြဲလိုက်တယ်လို့လောကဓာတ်တရားကလည်းတတ္တဝါတရားတောက်ကိုအမြဲလိုက်နေတာလေ။အဲ့ဒါလောကဓာတ်ကတတဝါရီရဲ့တောက်ကိုလိုက်ပို့ပေါ့တတဝါရီကိုယ်တိုင်ကတဲ့လောကဓာတ်ကိုမတွေ့တွေ့အောင်ရှာနေတယ်လို့မျိုးလိုက်နေတာလည်းရှိတယ်ဆိုရပါစို့ဒါကတော့ဘုရားတို့တွေကအာဒုက္ခတွေဖြစ်ရတာဒုက္ခတွေဖြစ်ရတာမကောင်းဘူးဆိုတော့လေနောက်ကျဒုက္ခဖြစ်ရအဖြစ်ကြောင့်ဘလို့နေကိုအခုဘလို့နေနေတာလားမတော်အနေကိုလုပ်နေတာဟုတ်လားအဲ့ဒါကပါလဲဆိုတော့နောက်မှလောကဓာတ်တရားတွေကိုမတွေ့တွေ့အောင်လိုက်ရှာနေတာလည်းမတွေ့ဘူးလားတွေ့တယ်ဒါကြောင့်တော့ပြုဌာနာတရားလောကဓာတ်ဆိုတဲ့သင်္ဍာန်နဲ့ပုံဓာတ်နဲ့ဓာတ်တွေ့ရမယ်ကြုံရမယ်ပေါ့အခုပြုနေတဲ့ခုတွေကလည်းနောက်တစ်ချိန်မှာလောကဓာတ်ဆိုတဲ့နာမည်တစ်မျိုးနဲ့ဒါကတော့ဘုရင်တို့ကြုံရတဲ့ဆုံရတဲ့ဟုတ်ရဲ့လားဒါကြောင့်လောကဓာတ်တရားကလည်းကိုယ့်ကိုရှာတယ် ပုံမှန်လည်းဒုက္ခတရားကိုရှားတယ်အဲ့ဒီတော့ဒုက္ခတဲ့ပုံလေးမှာအမြဲတမ်းရှိနေပါပဲအဲ့လိုရှိနေမှာတွေ့နေမှာဖြစ်တဲ့အတွက်ကြောင့်ဒုက္ခတရားတွေနဲ့တွေ့လာတဲ့အခါမှာဒါမှသဘာဝတရားလို့နားလည်ရတယ်တော့ဘုရားတော်မှရှောင်လို့မရဘူးဟုတ်တယ်မဟုတ်လားဒီဒုက္ခတရားရှိပါမြတ်စွာဘုရားရှောင်လို့ရတာမရဘူးမြတ်စွာဘုရားကလက်လာမှာပေါ်တဲ့ပုဂ္ဂိုလ်ဆိုတာလောကမှာမရှိဘူးဒါပေမဲ့လို့ဝိညာဉ်သာတိမှာမြတ်စွာဘုရားမြင်းတွေကိုကျွေးဖို့ယူလာတဲ့ဂျုံချမ်းတွေကိုဖုံးပြရတာရှိလို့လားလာဘောအလာဘောမြတ်စွာဘုရားတောင်းရှောင်လို့မရဘူးဒီချက်လေးကိုလည်းစဉ်းစားပြီးတော့ငါတို့လူပဲရှောင်လို့ရမယ်ဆိုတာကိုလည်းနားလည်ပြီးတော့လက်ခံနိုင်ဖို့လိုတာပေါ့နော်နောက်ပြီးတော့ဒီလိုဇာတော့အယံတော့အချမ်းရကျော်စောများတဲ့နေရာမှာမြတ်စွာဘုရားကိုပြီးလဲလို့မရှိပါဘူးဟုတ်လားဒါပေမဲ့လို့မြတ်စွာဘုရားပြလဲလဲလို့လဲမှာတဘာနဲ့တည်းသုံးရတဲ့အနေအထားမျိုးပေါ်မရှိဘူးလားရှိတယ်ဟုတ်လားနောက်ပြီးတော့ဦးဇင်းတို့နေနာမတ္တသာရှင်းမောင်းခံရတဲ့နေရာမှာလူနောက်ကျမှာသတ္တဝါအားလုံးတို့ရဲ့ပညာရှိတို့အမိခံတဲ့ပုဂ္ဂိုလ်တွေရဲ့ရှင်းမောင်းတာကိုတော့မြတ်စွာဘုရားနော်ဟိုဒီစစ်ကြောင်လာတဲ့မဆက်အောင်လို့ဆိုရမှာရှင်းမောင်းဖို့ခံရတယ်ဒါပေမဲ့လို့သုံးနေပါတော့ပါလို့ဇေကမာနာလို့အကောက်ကျန်မှုရောက်ရသော်ဗျာအကင်းရခံရတာရှိဘူးလားရှိရပါမယ်ဒါမျက်စွာပြန်ရှောင်လို့မရဘူးအဲ့ဒါလိုပဲဘုရားတို့ဒုက္ခဒုက္ခဘလတ်ဘာဘာချမ်းသာနေတဲ့တော့ချမ်းသာသုံးတော့ချမ်းသာကိုမျက်စွာပြန်ခံစားပြီးတော့အကောင်းဆုံးချမ်းသာကိုခံစားရတဲ့မျက်စွာဗျာဟာဒုက္ခတော်နာတယ်ဆိုတဲ့ဒုက္ခတွေရှိတယ်1ဒေါ်လာရတယ်ဆိုတဲ့ဒုက္ခတွေရှိတယ်ဘောင်းတော့ခဲရတယ်ဆိုတဲ့ဒုက္ခတွေရှိပါတယ်ဒါကြောင့်ဘိသာဘောင်းတော်တို့လောကတည်းမှာတတ္တဝါရဲ့လိုဖြစ်နေရင်တော့လောကတည်းဆိုတာရှောင်လို့မရဘူးဆိုတာကိုနားလည်ပြီးတော့ဒါကိုလက်ခံနိုင်ဖို့လုပ်တယ်။ဒီနေရာမှာဦးဇင်းတို့ဒီလောကတည်းနဲ့ပတ်သက်ပြီးတော့အထူးသဖြင့်ချင်းမွန်ချင်းကဲ့ရဲ့ခြင်းဆိုတဲ့လောကတည်းနဲ့ပတ်သက်ပြီးတော့ဘုရားတို့တဘာဝပါဠိတော်မှာမှတ်တမ်းတင်ထားတာလေးတစ်ခုရှိတယ်။အဲ့ဒါဘာပြောလို့ဆိုတော့ပောရာတာပိနေအတူလားအိန္ဒိသဇနာပိဝါဒိဉ္ဍန်တိဘဟုပါဒိပိဒိဉ္ဍန်တိတရားရှိဖို့လုပ်တဲ့ခြင်းကဒီကံဓာတ်လေးကိုပေါ်ရခြင်းရဲ့အကြောင်းပါလည်းအလိုမှစိတ်ဝင်စားတဲ့အကြောင်းပဲ။ဒါကလည်းကလည်းဒီလောကတရားရဲ့ပတ်သက်ပြီးတော့စိတ်ဝင်စားတဲ့အကြောင်းတွေကိုရှင်းရမယ်ပေါ့။ဒီကံဓာတ်လေးရဲ့ပေါ်ရခြင်းရဲ့အကြောင်းကိုရှင်းပြပြီးတော့ဦးဇင်းကပြောခြင်းတယ်။ဦးဇင်းတို့ရက်စွာပြရတဲ့ကဘုဥမတက္ကနာရာအချမ်းရန်ရှိတဲ့ဓမ္မကြီးတယောက်ရှိတယ်။သူ့ရဲ့နာမည်ကအတုလနာမည်ကြီးရတာကိုပါစားလို့သိပြီးတော့အစင်မကြီးဘူးပေါ့နော်။အတူလားဆိုတော့အတူမရှိဟုတ်လားနော်ရသော်ဘုရားတို့မှတာရတဲ့နာမည်မျိုးကိုသူကမှတ်ထားတာဟုတ်လားအတူလားအဲ့ဒါတတိယတော့အဲ့ဒီကစားကြီးကသူ့ရဲ့ပြည့်ချွေပေါင်းတဲ့အချမ်းရဥပဒနာ900ကိုခုံပြီးတော့သူ့ရဲ့အတ္တအရည်ကိုချိန်ဆက်ပြီးတော့တရားနာရမယ်ပေါ့အဲ့ဒါလည်းသူတို့အစိုးရချိန်ဆက်ပြီးလို့ဆိုတော့အရှင်ယောရတွေကိုချိန်ဆက်ပေးရမယ်အရှင်ယောရဆိုတာကဟိုတနည်းများကပြောလိုက်တဲ့ဒီမှာလည်းတိအောင်ခြင်းကိုဝိပြီးတော့အချက်ပြောလိုက်တဲ့ရဟန္တာအရှင်ဘုရားကြီးပါအဲ့ဒါရှင်ရှင်ကြီးကြီးရောက်လို့သူကချိုးချောင်းလျှောက်တယ်ပေါ့ရှင်ဘုရားတပည့်တို့တရားနာရင်လို့လာတာပါဗျာအဲ့လိုလျှောက်နေတယ်လို့ရှင်ပြတ်ကဇောင်းဝန်သားကြီးအခုမှပြုတ်ပွေတဲ့ပုံစံဆိုတော့သူတို့ကစကားတတော်မှမပြောဒီတိုင်းပဲထိုင်ပြီးတော့တင်းတော့နေတယ်အဲ့ဒီတော့စိတ်ချင်းမှမချင်းတတ်ဘူးပေါ့နော်အဲ့ဒါလည်းမချင်းမတတ်တဲ့ဒေါ်လာတွေထွက်ပြီးတော့အဲ့ဒီကမိုင်းရကိုပုံပြီးတော့နောက်ထပ်ပြုစုထပ်ပြီးတော့ချိန်ကပ်ပြန်လို့ဆိုတော့ရှင်သာရိပုတ္တရာကြီးကိုချိန်ကပ်တယ်ရှင်သာရိပုတ္တရာတိရောက်လို့ရှင်ဘုရားဒီလိုတရားနာခြင်းလို့ပါဘုရားရှင်တော်အဲ့ဒါရှင်ယုဏတိချင်းကတရားတော်မှမနာခဲ့ရဘူးဘုမမပြောဘူးတရားအခြေမနဲ့ရှောက်တယ်ရှောက်လို့ရှင်သာရိပုတ္တရာကလည်းပဲအဒီပုဂ္ဂိုလ်ဒီတရားကိုတကယ်နာခြင်းနဲ့တူပါရဲ့ရှုပြီးတော့တရားကိုဟောလိုက်တာမပြီးနိုင်ဘူးလေဟောတဲ့တရားကဘာတရားလဲဆိုတော့အဘိဓမ္မာတရားဟုတ်လားအဘိဓမ္မာတရားကိုမပြီးနိုင်အောင်ဟောနေတော့အလွန်ရှင်ဘုရားဆိုတော့သူ့ရဲ့စိတ်ထဲမှာမကျင်နှံ့ပြန်ဒီလည်းမချရဘူး။အဲ့ဒါနဲ့စိတ်တို့ပြီးတော့နောက်ပါဥပဒနာမရဘူးပို့ပြီးတော့နောက်ထပ်အရှင်အနန္တကိုထပ်ပြီးတော့ရှင်းပြကြတယ်လေ။နော်။အဲ့ဒါနဲ့ရှင်အနန္တကြီးရောက်တော့ရှင်ဗျာရှင်ယူလာကြီးရောက်တော့လည်းစကားတလုံးမှပြော။ရှင်သာရိပုတ္တရာလည်းဘိဓမ္မာတရားတွေကိုအလုံးကျင့်ပြစွာဟောနေတယ်။အဲ့ဒါရှင်ဗျာရုပ်လိုတင့်တော်တဲ့တရားဟောမှာဖြစ်တော့အဲ့လိုရှင်အနန္တကဆင်းရဲရတယ်။အဒီတကကြီးတို့တော့ချိန်ရတဲ့တကကြီးဆိုတာမတည်နိုင်နေပါတော့။ဟုတ်လားအဲ့ဒီတော့ဘာလို့လဲဆိုတော့ဉာဏ်ဉာဏ်ကိစ္စပြီးအောင်တို့တို့တို့နဲ့တို့ရင်ဖြစ်နေပြီစကားကိုနည်းနည်းပဲပြောလိုက်တယ်ဟုတ်လားသူကတရားအရှိရှိနားခဲ့ရလို့စိတ်တူနေတယ်ဆိုတော့တို့တို့ပဲဟောပါဘူးအဲ့ဒီတော့သူစီစီမှာဒါကြတော့လေတို့လုံးနေရှိပြီးတော့မကြိုက်ချင်ဘူးအဲ့ဒါလည်းပြုစုရောက်သွားတယ်ဆိုတော့ယေဇောတန်ရောက်သွားတယ်ယ ်စွာဘုရားရဲ့ကြောင့်အကုန်လုံးသူတော်နဲ့ပေါ်နေချက်ပဲမြတ်စွာဘုရားတရားနာခြင်းတို့နာတာဘာမှအဆင်ပြေဘူးလေဟုတ်လားရှင်ရှင်လာတဲ့တလုံးမှမပြောဘူးရှင်သာရိပုတ္တရာနဲ့ဘိက္ခုမတရားကိုတော့ကြည်ပြတ်စွာပြောတယ်ရှင်အနန္ဒာကြားတော်တယ်ပဲအလုံးမှတူလုံးနဲ့ပြအဲ့ဒီလိုမြတ်စွာဘုရားကိုဆောက်တော့မြတ်စွာဘုရားကဒကာလေးဒုက္ခရှင်မှာသူများကိုကိရေတယ်ဆိုတဲ့အလုံးကိရေပုတ်ချင်တာအခုမှပေါ်လာတဲ့တရားမဟုတ်ဘူးလေဟုတ်လားကဲရဲ့ခြင်းဆိုတဲ့တရားဟာအခုမှပေါ်လာတဲ့တရားမဟုတ်ဘူးလေပေါ်လာတာဗေဒံအတူလားဒိဋ္ဌိသစ္စာပြေဝဘုရှိရမစပေါ်လာတာတဲ့ဒီတရားဆိုတာဟုတ်လားအဲဘဟုမာနေမိအများကြီးကျိုးတဲ့လူတွေကိုလည်းပဲနေတဲ့ဒီလူတွေဟာကဲရဲ့ကြတယ်တဲ့ဟုတ်လားပြီးတော့ဆိုတုံ့နိပါဘူးဘာမှမပြောတဲ့ဆိုလို့လည်းပဲလူတွေကနေတဲ့ဒီကဲရဲ့ကြတယ်တဲ့ဟုတ်လားမိဘပါနေမိဒီကံကြည့်တယ်နိုင်နိုင်ချင်းချင်းစင်စင်ချင်းချင်းပြောတဲ့လူတွေကိုလည်းပဲလူတွေဟာကြည့်ရတာလေဟုတ်မဟုတ်စဉ်းစားကြည့်တော့အများကြီးပြောတဲ့လူကိုကြားလို့ဘယ်လိုပြောလဲစကားကအတော်ပေါ်တာပဲဆိုတော့ကြည့်ရတယ်အားမှမပြောတော့လည်းပဲအာတော်တော်မှလည်းဒါကတော့ဆိုပြီးတော့ကြည့်ရတယ်နိုင်နိုင်ချင်းချင်းပြောပြတော့လည်းပဲသူကဆရာကြီးတွေနဲ့ဘာမှမသိဘူးဆိုပြီးတော့ကကြည့်ရရတာပဲမဟုတ်လားဟုတ်လားအဲ့ဒီမှာမြတ်စွာဘုရားပြောတဲ့စကားလေးကအဲ့ဒီလောကကြီးမှာကဲ့ရဲ့ခြင်းမခံရတဲ့လူဆိုတာကိုယ်လုံးကလည်းမရှိဘူးကိုယ်လည်းမရှိဘူးတောင်းပေမဲ့တော့မှရှိမှာမဟုတ်ဘူးတဲ့။ဒါဆိုဗျာဟုတ်လားလူတွေဟာကြံ့ကြံ့မှမှကဲ့ရဲ့ရာကိုရှာပြီးတော့ကဲ့ရဲ့ရတယ်။နောက်ဆုံးဗာဖယံကိုတော့မှကဲ့ရဲ့ရတာရှိတယ်ဆိုတော့မြတ်စွာဘုရားကအဲ့ဒီမှာဗာပြောလို့ဆိုတော့ဘာမှနားမလည်တဲ့ပုဂ္ဂိုလ်တွေရဲ့ကဲ့ရဲ့တာတွေချိန်မှတာတွေဟာလောကမှာအသားမပါဘူးဆိုတဲ့အတိတ်ပဲ။ပညာရှိတဲ့ပုဂ္ဂိုလ်တွေအချင်းချင်းတဲ့ပုဂ္ဂိုလ်တွေရဲ့ကိရိယာကိုမခံရအောင်ကြီးမားတာကိုခံရအောင်တော့ကြိုးစားနေတယ်ဆိုတဲ့အသေးလေးပေါ့ဟုတ်လားအဲ့ဒီမှာဦးရှင်တို့ပြည့်တဲ့ဘုရားတော်ဦးရှင်တို့ဟောစဉ်းစားနေတာရှိတာကဘဝမှာဒီလောကတရားတွေရှိတာကြုံရမှာပဲရှုံရမှာပဲကြောင်လို့ရွေးလို့မရပါဘူးဆိုတာလေးပေါ့ဒါလေးချက်ပြီးတော့စဉ်းစားနေရတယ်ပေါ့ဟုတ်လားအဲ့တော့ဦးရှင်တို့ဒါလောကတရားတွေကြုံလာတဲ့အခါမှာဒါဟာသဘောဝတရားတွေတွေ့ရမှာပဲကြုံရမှာပဲဆိုတဲ့အချက်ကိုစဉ်းစားပြီးတော့လောကတရားနဲ့ကြုံလာတဲ့အခါမှာတက်တာအောင်စဉ်းစားတဲ့အပိုင်းကိုဒါစပြောနေတာဟုတ်လား။နောက်တစ်ချက်ဦးဇင်းတို့ဒါနဲ့ပတ်သက်ပြီးတော့မပြောချင်တော့ဆိုတော့ဟောမြတ်စွာဘုရားလည်းကယဟန္တာနာနဲ့မြတ်စွာဘုရားကအလုံးတရားမှလက်လာမှပေါ်များတယ်။လက်လာကအလုံးများတဲ့အတွက်ကြောင့်အကြောင်းတော့အယူဝါဒရှိတယ်။တိတ်တိတ်ပြလိုက်တယ်ကမနာလိုရဘူးပေါ့ရှင်းရှင်းပြောရရင်အဲ့ဒီတော့ယန္တနာတွေကိုတွေ့တဲ့နေရာမှာထုတ်ချေကြတယ်ဆေးရကြတယ်ချီချောင်းကြတယ်လို့ဆိုတယ်အဲ့ဒီတော့ယန္တနာကအဲ့ဒီတော့ယေဘုဝါဒတော်ရှိတဲ့ပုဂ္ဂိုလ်တွေကသူ့ကိုဆေးရတဲ့အကြောင်းချီချောင်းကြတဲ့အကြောင်းကိုမြတ်စွာဘုရားကိုတွေ့လို့ရှောက်ကြတယ်ဆောက်တော့မြတ်စွာဘုရားကမမင်းရှိအောင်ကြုံတော့ညာတော့တဲ့အဲ့ဒီမှာမြတ်စွာဘုရားကကိုယ်တိုင်းချူလာပါတယ်သူ့ရဲ့ကိုယ်တိုင်းလေးရဲ့အိမ်ကတော့တော်တော်ကောင်းတယ်ဟောဘဝမှာချမ်းသာခြင်းစင်ရဲခြင်းဆိုတာတိုးတိုင်းမှာပဲနေနေပြုံးမှာပဲနေနေတယောက်တည်းပဲနေနေညာနဲ့ပဲနေနေနေနေရမှာပဲနေနေချမ်းသာခြင်းစင်ရဲခြင်းဆိုတာဒီတွေ့ရတယ်ပဲကြုံရတယ်ပဲအဲ့လိုချမ်းသာခြင်းစင်ရဲခြင်းတွေတွေ့လာပြီးကြုံလာပြီးဆိုတဲ့အခါမျိုးမှာငါကြောင့်ဖြစ်တယ်သူ့ကြောင့်ဖြစ်တယ်လို့အစွဲကြီးအများကြီးအကြီးမားနေတယ်ငါကြောင့်ဖြစ်တယ်သူ့ကြောင့်ဖြစ်တယ်ဆိုရင်အရင်ရှိဖြစ်သွားနိုင်တယ်ပေါ့တကယ်စင်စင်အဖြစ်ချမ်းသာခြင်းစင်ရဲခြင်းဆိုတာဒီဥပ္ပတိတရားခန္ဓာတရားရှိနေလို့ဟောအများနာပြီးတော့ပြောတော့ဒီခန္ဓာကြီးရှိနေလို့ခြံသာတဲ့ဆင်းရဲခြင်းဆိုတာတွေ့ကြည့်နိုင်တာတွေ့ရတာကြုံရတာတကယ်လို့ကဒီခန္ဓာကြီးကမရှိဘူးဆိုရင်ခြံသာခြင်းဆိုတာလည်းတွေ့ရမရှိဘူးဆင်းရဲခြင်းဆိုတာလည်းတွေ့ရမရှိဘူးဒါကြောင့်ခိတ္တဘောဓရတို့ဒီအချက်ဟာအလုံးတရားမှစဉ်းစားနေရအောင်တဲ့အချက်လို့ဦးဇင်းထင်တယ်ဟုတ်လားကောင်းတာပဲတွေ့ပြီးဆိုးတာပဲတွေ့ပြီးသူ့ကြောင့်ဖြစ်တယ်၊ငါကြောင့်ဖြစ်တယ်ဆိုလို့ရှိရင်လောကလောကဖြစ်เสียအကြောင်းအများကြီးရှိတယ်။ကိုယ်တော်မြတ်ရှင်တွေ့ရတဲ့အကြောင်းအများကြီးရှိတယ်။ဟုတ်လား။အဲ့တော့တကယ်အရှိမကျတဲ့ဒီအချက်ကိုစဉ်းစားလိုက်တာ၊စဉ်းကျင်လိုက်တာကအလွန်တရာမှအင်းမြန်မှုတွေကိုရှေ့ရှုနိုင်တယ်။ဟုတ်ရလား။ခြံသာတာပဲဖြစ်ဖြစ်၊စဉ်းရတာပဲဖြစ်ဖြစ်ဒီခန္ဓာကြီးရှိတယ်လို့တွေ့ရမှာကျွန်များကဒီခန္ဓာကြီးကမရှိဘူးဆိုရင်ခြံသာခြင်းစဉ်းရတယ်တွေ့တဲ့အကြောင်းမရှိဘူး။ဟုတ်လား။ဒါကြောင့်အလွန်တရာမှအရှိမကျတဲ့စဉ်းစားမှုလို့ဆိုနိုင်တယ်နော်။အေးဒါကြောင့်မိတ္တဘုရားတော်တို့ဘဝမှာလောကတရားတွေတွေ့လာပြီးကြုံလာပြီးဆိုတဲ့ဆံမျိုးမှာခုနကပြတဲ့ဒါဟာသဘာဝတရားတွေရှောင်ဆိုတွေ့လို့မရဘူးဆိုတဲ့စိတ်နဲ့ဘလောက်ပဲရှုရှု ပြည့်တယ်လို့တွေ့တာဆိုပြီးတော့လက်ခံနိုင်တဲ့စိတ်ရှိအောင်ကြိုးစားအထောက်အပံ့အတချက်ပေါ့နောက်တစ်ချက်ကဦးဇင်းတို့မပြောချင်လို့ဆိုတော့ကံကံရဲ့အကျိုးတရားတွေကိုစဉ်းစားသိခြင်းပဲဘောင်းနာပဲဖြစ်ဖြစ်ဆိုတာပဲဖြစ်ဖြစ်တွေ့လာတဲ့ကြုံလာတဲ့ဆိုရင်အဓိကလက်တည်နေခံကပါလေဆိုတော့ကိုယ့်ရဲ့အကြောင်းတရားတွေဒီနေ့မောင်ကြီးတို့ကံလို့ပြောတဲ့အခါမှာအတိတ်ကံတွေကိုရည်ရွယ်ဖွင့်လို့ပါပြည့်စုံမှာမဟုတ်ဘူးဟုတ်လားကံတရားကလည်းအတိတ်ကံရှိတယ်ပြည့်စုံမှာဒီဘဝမှာပြုလုပ်ထားတဲ့ကံတွေလည်းရှိတယ်ဟုတ်လားအတော်ကြီးတို့အရှင်မကြီးဘုရားကိုတွေ့လာတဲ့တချို့ကအတိတ်ဘဝကမကောင်းတဲ့လို့အကုန်လုံးအတိတ်ဘဝကိုကြည့်ပုံချကြတယ်ရှိတယ်ဒါဟုတ်ရှင်လည်းဟုတ်ပဲဟုတ်ရှင်မှလည်းဟုတ်ပဲတိတိကျကျမပြောနိုင်ဘူးဟုတ်ရလားဒါပေမဲ့အတိတ်ကဆိုတာကလည်းပဲလူတရားမှခြေပြန့်တာဆိုတော့ထိုက်တဲ့နဲ့ကြိုးပြီးဘုဒ္ဓထားတဲ့အတိုင်းရှိနေတဲ့ရှိနေတယ်ဒါပေမဲ့လူပစ္စပန်ကကိုလည်းလေးလူရှိလို့မရဘူးဒီဘုရားကိုရှင်ရဲတဲ့အစင်မြင်ဘူးလူကတွေတွေ့ရတယ်ဆိုတာဒီအနာအတိတ်ကာလတုန်းကအတိတ်ဘုရားကိုမပြောဘူးနော်ဒီဘုရားကမနေတော့ကမနေတော့ကအရင်အရင်ကာလတုန်းကကိုပါရီလုပ်တာတည်းကိုပါရီကြိုးပဲတည်းတပြောနေတာကကျင်းဒီမဟုတ်တာကိုတွေ့လာပြီးအစင်းပြေတာကိုတွေ့လာပြီးဆိုရင်ကိုယ့်ရဲ့ပါဝင်ပတ်သက်မှုဒီထဲမှာအများကြီးရှိတယ်။အများကြီးအဖြစ်တင်လို့အပြည့်စုံဖို့ဆိုတဲ့အချက်ပေါ့။ဟုတ်လား။ဒီနေ့ကဦးဇင်းဒီကိုဘုဒ္ဓဘောဝင်လာတယ်။ဒါလေးကိုပြောချင်ပါတယ်။အကျဉ်းချင်တောင်းတာပေါ့ဒီအားကိုးရရှာတဲ့သဘောလေးဖြစ်နေတဲ့သူပါလေ။ဘာပြောလို့ဆိုတော့ဟိုသူလက်ချက်ထားတဲ့အမျိုးသားကဓမ္မတတ်တဲ့လုံးကလည်းပဲသူ့ကိုလူရာလူရရအောင်သူကပဲထောက်ပံ့နေရတယ်။ဒီကမတရားပါဦးရှင်ဒီကိုဆက်တာပါ။အဲဒီအောင်ပြုပြရလို့ဒီနေ့ရှိပြီလေ။ခုလက်ထပ်ပြီးတော့လည်းရတဲ့ကားကတော့သူ့ကိုပါဘူးပေါ့။ဟိုအရင်တော့ကအစဟောင်းနေတယ်ပဲအများကြီးရှုပ်ပြီးတော့ငရစိတ်စင်ရတယ်။အဘုန်းကြီးဓမ္မကိုပြောဖို့တော့တိတ်တော့မတင်ဘူးပေါ့။ဒါပေမဲ့သူ့ရဲ့စိတ်ထဲမှာဘာများသူ့အတွက်ဒီဘုန်းကြီးတွေကဝချမ်းသာရချမ်းသာကြောင်စင်ပြေရစင်ပြေကြောင်ကြားရတယ်မလဲလို့စင်နာလာဘုရားဆရာတော်နေတယ်လို့ပြောရမှာမဟုတ်လားအဲ့တော့ဝိညာဉ်ကသူကမေးတာတွေကရွေးရိုးလေးပါအဲ့ဒါလိုဒုက္ခတွေကြုံရတာသူ့ရဲ့အရှင်ဆုံးကအတိတ်ဘဝကလုပ်ခဲ့တဲ့သူ့ရဲ့အကြောင်းတရားတွေကြောင့်လားတဲ့ဒါလည်းဖြစ်နိုင်တယ်ဒါပေမဲ့အဲ့ဒီအတိတ်အကြောင်းတရားကြောင့်ဆိုတာဟုတ်မဟုတ်ဆိုတာကတိကျရမသိဘူးဒါကဝိညာဉ်ကလည်းအမှန်တိုင်းပြောတာပါပဲမသိနိုင်ဘူးလေဟုတ်လားအဲ့တော့သိနိုင်တဲ့အကြောင်းတရားကတော့တဲ့တိတိချာချာဒီဘုက္ခုအပြည့်ခံပါတာလည်းဖြစ်စဉ်ဖြစ်နေတယ်။ဒါလည်းကိုယ့်ရဲ့ဉာဏ်ရှင်းဖို့ဟုတ်လား။ကိုယ့်ရဲ့ဉာဏ်ရှင်းဖို့ကသာလားကိုယ့်ရဲ့အကြောင်းကံရပါလေ။ဟုတ်တယ်မဟုတ်လား။တော့ပြီးတော့လူစလာလည်းဟိုသူများမကောင်းတာတွေကြီးလို့လားပြည့်စုံအောင်ပြောတာ။ကိုယ့်ရဲ့ဘက်ကချင်းချင်းကိုယ့်ဘက်ကလိုတာကိုမဟုတ်တာကြတော့ယူမသိပြီးတော့ပြောရတာပေါ့။ဒါလည်းပဲဦးရှင်တို့ကချက်ပြတာကိုလိုသေးတာပဲ။အဲ့တော့ဘာပဲဖြစ်ဖြစ်ပြည်လာပြီးကြုံလာပြီးရှိလို့ရှိရင်စဉ်းစားနေရရှိတာငါမှဖြစ်နေတဲ့အခြေအနေဆိုဒုက္ခဆိုရင်အဓိကငါမှတာနဲ့တာဝန်ရှိရဆိုတာကိုနားလည်ထားလို့ရတယ်။ဟုတ်လား။ဒီပြဿနာကြီးနဲ့အဓိကပေါင်းမှတ်တဲ့မှုကသူ့ပုံမှာအခြေလို့ရှိတယ်။ကိုယ့်ပုံမှာပဲအခြေလို့ရှိတယ်။ဒါတစ်ချက်ပေါ့။နောက်တစ်ချက်စဉ်းစားနေရရှိတာကဒုက္ခဆိုရင်တွေ့လာပြီးကြုံလာပြီးဆိုတဲ့အခါမှာလူတွေအများသောအဖြစ်မကျေနပ်တဲ့စိတ်တွေ၊လက်ကျင့်တဲ့စိတ်တွေ၊ဟုတ်လားဒေါသတရားတွေနဲ့ရှင်ဆိုင်ကြတာများတယ်။အဲ့ဒါလိုမကျေနပ်တဲ့စိတ်တွေ၊ပြစ်ချင်တဲ့စိတ်တွေ၊ဒေါသတရားတွေနဲ့ရင်ဆိုင်မှာပေါ့။ဒါတွေကကောင်းလာမှာလားလို့ဒါတစ်ချက်စဉ်းစားရတယ်။ဒီကြောင့်မဆိုအခုတွေ့နေတဲ့အခြေအနေကြီးကိုမကျေနပ်တော့ဒါကြီးကကြောင်းလဲတော့နိုင်ကလား။အာအကြောင်းချိုးလာတယ်။အာမအကြောင်းချိုးလာတယ်။ပုံပြီးတော့အခြေအနေဆိုးသွားဖို့ပဲရှိတယ်။ဒေါသနဲ့တုံ့ပြန်ရင်မကျေနပ်မှုနဲ့တုံ့ပြန်ရင်ကိုယ့်ရဲ့ဉာဏ်လေးတော့ကောင်းသွားနိုင်ပြီးတော့ဟုတ်လား။ဖြည့်ရှင်းတဲ့ဒီရေတော့ကမောက်ကမှဖြစ်သွားနိုင်တယ်။ဟုတ်ရဲ့လား။အဲ့တော့ကောင်းအရင်ထားပြီးတော့ဒါမှရကျွေးရင်းချက်တွေဘာများရှိကြလဲဆိုတာလည်းစဉ်းစားရတယ်။ပြီးရင်ဒီကနေပြီးတော့ရှစ်ဆက်ကဘယ်လိုအပေါင်းဆုံးရှိအောင်လုပ်ကြလဲဆိုတာကိုစဉ်းစားရတယ်။ပြီးခဲ့ပြီလားပြီးခဲ့ပြီလားကိုထိုင်ပြီးတော့မကြည့်မလားဖြစ်နေလို့အမှအကြောင်းပြလာမှာပို့ဘူးဆိုတဲ့အတွေ့အကြုံအလွန်လက်တွေ့ကြတဲ့အတွေ့အမျိုးတွေတော့လို့ရတယ်။ဟုတ်ရလား။ဒေါသဖြစ်နေလို့မကြည့်မလားဖြစ်နေလို့ကိုမရှိချင်တဲ့ကိစ္စကြီးကဖြစ်လာမှလည်းမဟုတ်ဘူး။ဟုတ်လား။အကောင်းတဲ့ကိစ္စကြီးကကောင်းသွားမှလည်းမဟုတ်ဘူး။အဲကြောင့်ဖြစ်တဲ့ပုံစံတော့ဒါတက်တက်ချက်ပြီးတော့လွဲပါသွားတယ်အကြောင်းတရားကိုမဆိုနိုင်ဘူးလားအေးမကောင်းတာကြီးတွေ့နေတာကိုကစားကိုမကောင်းတာကြီးကိုတွေ့နေတာအကြောင်းရှိဘူးမကောင်းတာတွေ့တာအဲ့ဒီမကောင်းတာတွေ့လာတဲ့အခါမှာချက်ပြီးတော့မကောင်းတာနဲ့ရင်ဆိုင်အောင်လုပ်ရင်မကောင်းတာနဲ့ကြီးလာဖို့ပဲအကြောင်းရှိတယ် အနာလေကိုတွေ့ပါတယ်နော်။ဒါကြောင့်ဒိဋ္ဌိတော်ဆိုတော့ဘောလို့ဘဝမှာရှင်းမပြေတာတွေဒုက္ခတွေတွေ့လာပြီးကြုံလာပြီးဆိုလို့ရှိရင်ပမာကံကနားလေရတယ်။အဲ့ဒါတော့ဘာလဲဆိုတော့ငါ့ဘဝမှာအဓိကတာဝန်ရှိတယ်ဟုတ်တယ်မဟုတ်လား။ငါ့ဘဝတွေ့ကြုံနေရတဲ့ဒိဋ္ဌိတွေငါ့ဘဝမှာအဓိကတာဝန်ရှိတယ်ဆိုတဲ့အချက်ပေါ့။နော်။ဒီအချက်ကိုလည်းစဉ်းစားရမယ်ပြီးတော့ဒါကြီးကိုဒီတိုင်းမကြည့်မလိုက်တဲ့ဆက်ပြီးတော့ရင်ဆိုင်တော့ဘာအကြောင်းဆုံးမလဲ။အဝဇ္ဇနာမလို့လာတော့ပါလေ။ဒါကြောင့်ဒီလိုဒီနေရာမှာဒုက္ခတရားတွေနဲ့တွေ့လာရင်ကံကြောင့်တရားကိုစဉ်းစားရမယ်လို့ပြောတဲ့ဇာတ်ကိုအချင်းချင်းစီတော့ပြောစင်ရတော့အလောင်းကောင်းပါလေ။ဟုတ်ရလား။တေဝါကကံတရားတွေကြောင့်ပြစ္ဆုံးမှုကိုယ့်ရဲ့ဉာဏ်ချင်းမှုကိုယ့်ရဲ့လွဲပွားမှုကံတရားတွေကြောင့်ဟုတ်လားဒုက္ခတွေအမျိုးမျိုးစွာလူတွေဟာတွေ့ကြရကြုံကြရတာပါနော်။ဒီအဲ့ဒီသက်တည်တာရတာတွေကိုဝိတုဆန်သက်တည်ထုတ်ပြီးတော့ပြောမယ်ဆိုရင်ပြောစင်ရအများကြီးရှိမှာပေါ့နော်။အဲ့ဒီမလို့ဘယ်လိုပြောရမလဲတော့အောင်းလင်းမှာလည်းဒီအကြောင်းအရာတွေကိုအများကြီးစဉ်းစားနေရတွေ့တော့စရာအသက်တည်တာတွေအများကြီးရှိပြီးသားဖြစ်မယ်လို့ယုံကြည်ပါတယ်ဟုတ်လားအဲ့တော့ကျွန်တော်တစ်ချက်ရှိသွားတယ်နော်ဒါဝိဒတရားနဲ့တွေ့လာလို့ဆိုရင်ဒါဟာသဘောဝတရားနဲ့ရှောင်ရွက်လို့မရဘူးဆိုတဲ့အချက်ကိုနားလည်ရတယ်ပြီးတော့ဒီအတွေ့အကြုံတွေဒီအဖြစ်ပြက်တွေကငါရဲ့အကြောင်းအကျင့်ကိုအခြေခံပြီးတော့ဖြစ်လာတာဆိုတော့သူများပုံမှာတိတ်ပြီးတော့မကျေနပ်တဲ့စိတ်တွေမဖြစ်ဘူးလေလို့မယ်နောက်တစ်ချက်ပြောရတာကတော့လောမတူတော့အရေးပါတဲ့အချက်လို့ဆိုရမယ်။အဲ့ဒါကဘာလဲဆိုတော့အခုလောလောဆယ်ကိုတွေ့ကြုံနေရတဲ့ဒီလောကလားဆိုတဲ့တရားလေးကဘယ်လိုသဘောတဘာဝရှိတယ်ဆိုတဲ့အချက်ကိုပေါင်းပေါင်းနားလည်အောင်သဘောပေါက်အောင်စဉ်းစားဆင်ခြင်ရမယ်သဘောပဲ။ဟုတ်လား။ကြည့်ရပါစို့။ပေါင်းတဲ့လောကလားတွေတွေ့ရင်ဒီလောကနဲ့လောကလားတွေကဘယ်လိုသဘောရှိလဲ။မကောင်းတဲ့လောကလားတွေတွေ့ရင်ဒီမကောင်းတဲ့လောကလားတွေကဘယ်လိုသဘောရှိလဲ။သူတို့ရဲ့သဘောတဘောမှာအမှန်ကိုသိမြင်နားလည်အောင်ကြိုးစားပြီးတော့ဒီလောကဓာတ်တွေနဲ့ပတ်သက်လာတဲ့အခါမှာတုံ့လုံးမှုရှိအောင်ကြိုးစားမယ်နည်းသူကတော့ဗျာမြတ်စွာဘုရားတိုက်ရိုက်ကြံကြားတဲ့နည်းပဲဥစ္စာတို့ငုံတို့ပါနေတော့အတ္တကနိဗ္ဗာန်မှာဒုတိယလောကဓမ္မတုဒ္ဒံဆိုတာရှိတယ်အဲ့ဒီမှာမြတ်စွာဘုရားကမြတ်စွာဘုရားရဲ့အရိယာသာဝကမြတ်စွာဘုရားရဲ့လောကဓာတ်နဲ့ပတ်သက်ပြီးတော့ဟောတာဒီသာတော်မူတဲ့ကြာဘုနာဝရှိတယ်တုဒ္ဒဝအရိယာသာဝကောတဲ့အတရားဓမ္မနဲ့ပတ်သက်ပြီးတော့ကြားမြင်မှုတုဒ္ဒများတယ်အရိယာသာဝကအရိယာရဲ့တပည့်ကလောကဓာတ်တွေနဲ့တွေ့လာတဲ့ခါမှာသူတို့ဘယ်လိုရင်ဆိုင်ကြသလဲအဲ့ဒါတည်းနော်တော့ပြီးတော့ဒီမြတ်စွာဘုရားအခုရှိတဲ့အရိယာသရဘောင်းကြီးတို့ရဲ့လောကဓာတ်တရားနဲ့ပတ်သက်ပြီးတော့ဆုံးမထားတဲ့တရားစကားတွေကိုမကြားဘူးမနာဘူးလေအတုတ္တဝါပုထုဇဏောလို့ဆိုရဲအကြာအမြင်ပုထုတ္တမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ရဲ့လောကဓာတ်တရားတွေတွေ့လာတဲ့အခါမှာသူတို့ရဲ့လောကဓာတ်တရားရဲ့ပုံမှာဘယ်လိုရှင်းဆိုင်ကြသလဲအဲ့ဒါတည်းပေါ့ဟုတ်လားအဲ့ဒီနဲ့ရှင်းအောင်မတူဘူးလေအဲ့ဒါကိုမြတ်စွာဘုရားကညာတော်လေးကိုမေးမလေးတွေပေးပြီးတော့ဟောပါတယ်ဘုရားတော်တဲ့အကြာအမြင်နဲ့သိလို့နဲ့ဒိယသာဝကရဲ့လောကဓာတ်တရားတွေနဲ့တွေ့လာတဲ့အခါမှာတုံ့ပြန်ဖို့ရှိတယ်အကြအမြင်မရှိတဲ့ပုထုရှင်တွေရဲ့လောကဓာတ်တရားနဲ့တွေ့လာတဲ့အခါမှာတုံ့ပြန်မှုရှိတယ်။အဲဒီအခုမှာအင်မတန်ကြီးမားတဲ့ထူးခြားချက်ရှိတယ်။အဲဒီအထူးကပါလေလို့နေတယ်။ပြီးတော့မြတ်စွာဘုရားကိုရဟန်းတော်တွေကအရှင်ဘုရားပြန်ဟောပါဆိုတော့မြတ်စွာဘုရားကအဲဒီအကြောင်းအရာကိုအရှင်ပြန်ဟောတယ်ပေါ့နော်။အဲဒီမှာဦးဇင်းတို့အကြအမြင်ပုထုတာမရှိတဲ့လောကဓာတ်တရားနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတဲ့ဒေသနာတော်တွေကိုကြားဖို့နားမမရှိတဲ့အာဒုညာဝပုထုဇဏောဆိုတဲ့ပုဂ္ဂိုလ်ရင်းရဲ့ဒုက္ခတရားနဲ့တွေ့လာတဲ့အခါမှာတုံ့ပြန်မှုတုံ့ပြန်နေကိုမျက်စောင်ရအရင်ဟောတယ်။အတ္တမှာပုထုဇဉ်ပုဂ္ဂိုလ်တွေကဒုက္ခတရားနဲ့တွေ့လာရင်ဘယ်လိုတုံ့ပြန်ရလဲ။ဒုက္ခတရားရဲ့ပုံမှာသူတို့ဘယ်လိုရှိနေရလဲပေါ့။အဲ့တော့များသောအားဖြင့်တော့ကောင်းတဲ့ဒုက္ခတရားနဲ့တွေ့လာလို့ရှိရင်ဒီကောင်းတဲ့ဒုက္ခတရားတွေကအနိစ္စဒုက္ခဝိပိနာမလို့ဒီအမှန်တရားသုံးချက်ဒီသဘောတရားမှာရှိတယ်လို့ဘုရားရှင်ပုဂ္ဂိုလ်တွေဟာမသိကြဘူးမမြင်ကြဘူးဘောပေါ့လေနော်အဲ့ဒါလိုပဲဘုရားရှင်တို့ကောင်းတဲ့လောကဓာတ်တွေနဲ့တွေ့လာရင်လည်းဒီကောင်းတဲ့လောကဓာတ်တွေဟာအနိစ္စဒုက္ခဝိပရိနာမဒီအချက်ဆုံးချက်မျှတာဖြစ်တယ်လို့သူတို့အမှန်တိုင်းမသိဘူးလေဆိုလိုတာကလောကဓာတ်တရားမှလို့ရှိရင်ကောင်းကောင်းဆုံးဆုံးဒီအချက်ဆုံးချက်ဒီသဘောတဘာဝရှိနေတယ်ဆိုလိုတာကအနိစ္စဆိုတာဘယ်တော့ကဒီပိနာဟုတ်လားဦးဇင်းကအခြေချက်ပြီးတော့ပြောမနေဘူးเนาะအိစ္ဆာဆိုတာကလည်းမမြင်ရဒုက္ခဆိုတာကဆင်းရဲတာဝိပရိနာမဓမ္မဆိုတာကတစ်မျိုးတစ်မျိုးပေါင်းပြန်ကြောင်းလဲသွားတာအဲ့တော့ဦးဇင်းတို့ကောင်းတဲ့လောကဓာတ်ပဲဖြစ်ဖြစ်မကောင်းတဲ့လောကဓာတ်ပဲဖြစ်ဖြစ်အမြင်တဲ့သဘောလားဖြစ်တယ် ဆင်းရဲတဲ့သဘောသာဖြစ်တယ်။တမျိုးတမျိုးရောင်တဲ့ပုံပြန်သွားတဲ့တရားသာဖြစ်တယ်။ဒီနေရာမှာမျိုးအတိထားစရာလေးတစ်ခုတော့ရှိနေတာ။နော်။ကောင်းတဲ့ဒုက္ခရောမကောင်းတဲ့ဒုက္ခရောဒီအချက်ဆုံးချက်မှာတူညီစွာမြတ်စွာဘုရားဟောထားတယ်ဆိုတဲ့အချက်ပဲ။ဘောပေါက်လာလို့ရှင်ပြောတာ။ဒီနေရာမှာအဲ့ဒါလေးကိုအရင်ပြီးမှပြောမယ်။လုံးလုံးစေအဲ့ဒီအကြောင်းကြီးမရှိတဲ့ကုသိုလ်ရှင်တွေဟာဒုက္ခတရားနဲ့ပြည်လာပြီဆိုလို့ရှိရင်ဒီတစ်ချက်သုံးချက်ဒီသဘောတဘာဝ၃မျိုးရှိတယ်ဆိုတာကိုသူတို့မသိကြဘူးမမြင်ကြဘူးလေ။အဲ့ဒီတော့ဘာဖြစ်တော့ဆိုတော့ကောင်းတဲ့ဒုက္ခတရားတွေကလည်းသူတို့ကိုမှန်ပေါ်သွားတယ်သူတို့ရဲ့စိတ်ကို။မကောင်းတဲ့ဒုက္ခတရားတွေကလည်းသူတို့ရဲ့စိတ်ကိုမှန်ပေါ်သွားတယ်။ဒါကြောင့်ပါဆိုကောင်းတဲ့ဒုက္ခတရားလည်းပဲကောင်းလိုက်တာဆိုပြီးတော့ဒီလိုတော့ဆိုလို့သာမန်ကုသိုလ်တွေရဲ့စိတ်ကိုမှန်ပေါ်သွားတယ်။အဲ့ဒါလည်းပါလေအများကြီးရတယ်ဆိုရင်အဲ့ဒါအချင်းကပဲကိုယ့်ရဲ့စိတ်ကိုတွန်းပို့ထားတာမရှိဘူးလား။နော်အချင်းချင်းများနဲ့ချိန်မောင်းနိုင်ရတာတွေတကယ်များလာမယ်၊ချမ်းသာမှုတွေတကယ်များလာမယ်ဆိုရင်ဒီကိစ္စကပဲကိုယ့်ရဲ့စိတ်ကိုတွန်းပို့ထားတယ်။ဟုတ်လား။တွန်းပို့ထားတာကဘောပေါက်တယ်နော်။အဲ့ဒါလိုပဲမကောင်းတဲ့ဒုက္ခတွေတွေ့တယ်။အာလုံးဝကလည်းတစ်ခုမှအဆင်မပြေဘူး။အလားပါ။အဲ့ဒီကိစ္စကကိုယ့်ကိုတွန်းပို့မှတွန်းပို့တွန်းပို့တာ။ဟုတ်တယ်ဟုတ်လား။ဘာချမ်းရမရှိဘူးကိုယ်ကိုကျွန်တော်သိပြီးတော့အောင်မချင်ဘူးဆိုရင်လည်းအဲ့ဒီကိစ္စကိုကိုယ်တော်မို့လဲဟုတ်တယ်မဟုတ်လားနောက်ပြီးတော့ကဲ့ရဲ့ခံရတယ်ဆိုရင်တော့အလုံးလေးကိုတော်မို့လဲအဲ့ဒီကိစ္စကဟုတ်တယ်မဟုတ်လားတမို့လဲတော့အဲ့လိုပဲဝင်လို့စင်းရတယ်ဆိုရင်လည်းဒီကိစ္စကကိုယ်ကိုတော်မို့လဲဘာချမ်းအဲ့ဒီကောင်းတဲ့ဒေါက်တာမကောင်းတဲ့ဒေါက်တာတရားတွေကကိုယ်ကိုတော်မို့သွားတယ်ဆိုရင်သုံးတော့ကပြောခဲ့တယ်ဒီလုံးကတရားတွေကအနေစာဒုက္ခဝိပိနာမှာဖြစ်တယ်ဆိုတာကိုမသိလို့ဒီလောကတရားကတွန်းပို့သွားတာလေဟုတ်လားတွန်းပို့တော့ဘာဆက်ဖြစ်မလဲတွန်းပို့တော့ဘာဆက်ဖြစ်လို့ဆိုတော့ဘောင်းတဲ့လောကတရားနဲ့တွေ့လို့ရှိရင်ဒုက္ခနဲ့ရှင်းမှုပြီးတော့နော်ဇာကဆိုတဲ့သဘောတရားမျိုးဆွဲလန်းဖို့ဆိုရင်ဒီလောကတရားတွေဖြစ်လာတယ်အဲ့ဒါကိုလည်းဆိုပြရတော့အနုရောဓသုံးလုံးနဲ့အနုရောဓဆိုတာကလိုက်ရင်ရောတက်တက်ပြီးတော့နေတဲ့သဘောပေါ့ဟုတ်လားနောက်ပြီးတော့မကောင်းတဲ့ဒုက္ခတွေကကိုယ့်ကိုထွန်းမိုးနေပြီးဆိုပြန်တော့လည်းဒေါသတရားနဲ့ဆန့်ကျင်နေတော့ဒါဝင်လို့မျက်စွာပြားကဝိဒေါသအဲ့လိုလေးအတုံးလုံးလေးနဲ့တုံးလုံးပြီးတော့ကြောက်တယ်ဟုတ်လားဆန့်ကျင်တန့်ပွက်နေတဲ့သဘောပေါ့ဟုတ်လားစိတ်ကလေးရဲ့သဘောကိုမိသားစုတော်အားလုံးပေါင်းပေါင်းသားနေလို့တော့ဟုတ်လားဒေါသတရားနဲ့တွေ့လာပြီးဆိုရင်ဒိဋ္ဌိဒုက္ခဝိတိနာမှမတိလိုက်တာနဲ့ကောင်းတဲ့ဒုက္ခမကောင်းတဲ့ဒုက္ခကိုယ်ကိုလာမို့လေကောင်းတဲ့ဒုက္ခကဆောင်းလို့ဘာဖြစ်ကြောအတူရောဓဆိုရင်တိုင်တယ်ရောတက်တဲ့သဘောဖြစ်တဲ့တော့ဘာပေါ်တယ်ဘာဖြစ်နော်မကောင်းတဲ့ဒုက္ခဖြစ်ပြီးဆိုရင်တော့ဝိရောဓဆိုရင်သဘောစိုက်ကျင်ကပ်ပွက်တဲ့သဘောဖြစ်တယ်ဒီကိုကောင်းရင်တော့ဒေါလာအဲ့လိုလားအတူရောဓဝိရောဓသမာပန်နော်လေနော်တိုင်တယ်ရောတက်တဲ့သဘောစိုက်ကျင်ကပ်ပွက်တဲ့သဘောတွေကဖြစ်နေတယ်ဆိုလို့ရှိရင်နာဒုက္ခသမာဓိဝရမိအဲ့ဒီပုဂ္ဂိုလ်ကဆင်းရဲဒုက္ခတွေကဘယ်လိုမြောက်နိုင်ဘူးလဲဇာတိယဇာယမနတိကသုတ်တိဣတိတိဝိဒုက္ခိတိသောတတိဥပါယတိအဲ့ဒီဆင်းရဲတွေကလည်းပဲအဲ့ဒီပုဂ္ဂိုလ်ဘယ်လိုမြောက်နိုင်ဘူးလဲနော်အပိဓမ္မသုတဝါဘုရားအသေးစိတ်မပြောဘူးနော်အဲ့ဒီတော့ဒကာဓမ္မတို့ကလည်းတာမန်ပုထုဇဉ်တွေရောဒုက္ခတရားနဲ့တွေ့လာတဲ့ကြုံလာတဲ့အခါမှာတုံ့ပြန်ဖို့ရှင်းဆိုင်ဖို့ကတည်တည်ပဲဟုတ်တယ်မဟုတ်လားကောင်းတဲ့ဒုက္ခနဲ့တွေ့တယ်ပဲအိသာဒုက္ခဝိညာဏမှတို့မသိဘူး။မကောင်းတဲ့ဒုက္ခနဲ့တွေ့တယ်အိသာဒုက္ခဝိညာဏမှဓမ္မတို့မသိဘူး။မသိတော့မဖြစ်တော့ကောင်းတာမကောင်းတာတစ်ခုလုံးမှပို့ဖို့ကြံပေါ်သွားတယ်။တမျိုးတစ်ခုမှဖြစ်လွန်မှုရတယ်။အဲ့လိုလွန်မှုရင်ကောင်းရင်တက်တက်နဲ့မကောင်းရင်ကပ်ပတ်နဲ့လောဘဒေါသဖြစ်နေပေါ့။အဲ့လိုလောဘဒေါသဖြစ်လို့ရှိရင်တော့ဇာတိစရာသာဒုက္ခပိတိဝဒုက္ခဒေါမနသာဆိုရင်ဒီတရားစိုးတွေကအဲ့ဒီပုဂ္ဂိုလ်ဘယ်လိုကြောက်နိုင်ဘူး။ဒါမျက်စောင်ပြဟုတ်တယ်။သာဘောရှင်တို့ကုလုရှင်ညာရှင်ရဲ့ဒုက္ခတရားနဲ့တွေ့လာတဲ့အခါမှာတုံ့ပြန်တဲ့နေပေါ့ကုတဝါအရိယသာဘောဆိုရင်ရသော်ဆရာရဲ့တပိသာဘကနေဒုက္ခတရားနဲ့ပတ်သက်ပြီးတော့ဟောထားတဲ့ဒေသနာတွေကိုကြားဖို့တော့ရှိပြီးတော့၄ပါးချွတ်ချင်တဲ့ပုဂ္ဂိုလ်တွေရဲ့ဒုက္ခတရားရဲ့ပုံမှာတွေ့ကြုံတွေ့ဖို့တုံ့ပြန်ဖို့ကြတော့တစ်မျိုးဖြစ်သွားတယ်ဘယ်လိုတုံ့ပြန်လို့ဆိုတော့ကောင်းတဲ့ဒုက္ခတွေဖြစ်ဖြစ်မကောင်းတဲ့ဒုက္ခတွေဖြစ်ဖြစ်ပြလာပြီကြုံလာပြီဆိုလို့ရှိရင်တို့ဟာအနေဆံဒုက္ခဝိနာမဓမ္မတိစတ္ထဝိဓမ္မသာတိဒါဟာမမြင်တဲ့သဘောသာဖြစ်တယ်လို့ကောင်းပါမကောင်းပါဒီမမြင်တာတွေကိုလုံးပြီးတော့သဘောပေါက်နိုင်တယ်ဟုတ်လားဒါဟာစဉ်းစားခြင်းရဲ့အကြောင်းများလာဖြစ်တယ်လို့စဉ်းစားခြင်းတရားတွေများလာဖြစ်တယ်လို့သူသဘောပေါက်တယ် ဟုတ်လားသူသိရင်ပေါ့ဒါကဝိသေသမဏမသမီးတို့ကြီးလည်းအဲဒါရှက်စီနေတဲ့သဘောမဟုတ်ဘူးကြောင်းလဲတော့အောင်တဲ့သဘောလားဖြစ်တယ်စင်တီချင်းဟာစင်တီချင်းဒီကိုကြောင်းလဲတော့အဲ့လိုပဲစင်တီချင်းကလည်းစင်တီချင်းဒီကိုကြောင်းလဲတော့မှာပါပဲဒီအရာမှတမျိုးနဲ့ရှက်နေတဲ့တင်းနေတယ်လားမရှိဘူးဟုတ်လားအဲဒီအမှန်သဘောသဘာဝကိုသူတောင်အရိယာသမကဆိုတဲ့ပုဂ္ဂိုလ်ကသိတယ်မြင်တယ်ပေါ့ဟုတ်လားအဲ့လိုသိတယ်မြင်တယ်အဲ့ဒီအသိအမြင်နဲ့ရင်ဆိုင်ရချိုးလို့ရှိရင်သိကြတာလေလောကတရားတွေသူ့ရဲ့စိတ်ကိုမလွန်မိုးနိုင်ဘူးတဲ့ဘာလို့မလွန်မိုးလို့ဆိုတော့အနိစ္စဖြစ်တာပါဒါမှမြဲတဲ့သဘောပါလို့သိတဲ့အတွက်ကြောင့်ဒီတရားတွေကသူ့ကိုအကြီးအကျယ်သွားမိုးစရာအကြောင်းမရှိဘူးဟုတ်တယ်မဟုတ်လားအေကောင်းတယ်ပဲဒါမှမြဲတဲ့သဘောဖြစ်တယ်ဆိုတဲ့အတွက်ကြောင့်သူ့ရဲ့စိတ်အတိရှိတဲ့အတွက်ကြောင့်ကောင်းတဲ့သဘောကသူ့ရဲ့စိတ်ကိုအများကြီးမလွန်မိုးနိုင်ဘူးနော်အဲ့ဒါလိုပဲမကောင်းတဲ့သဘောမှာမကောင်းတဲ့သဘောတွေတွေ့လာတယ်ပဲဒါဟာမမြင်တဲ့သဘောဖြစ်တယ်လို့သိတဲ့အတွက်ကြောင့်အဲ့ဒါသာလေမလွန်မိုးနိုင်ဒါဟာလက်တွေ့အသုံးချချက်သုံးရမယ့်ဒီလမ်းမကိုရောက်လာတယ်နော်ဒီလိုမှညာဟုတ်လားအဲ့ဒါလိုမလွန်မိုးနိုင်ဘူးဆိုရင်ဘာဖြစ်တယ်ကောင်းတာနဲ့တွေ့တယ်ပဲတိုင်ရုံနဲ့တက်တဲ့သဘောမဖြစ်ဘူးလေမကောင်းတဲ့သဘောနဲ့တွေ့တယ်ပဲစိတ်ကြည့်တတ်တဲ့သဘောမဖြစ်ဘူးလေအင်းဝတ်တူရောတာဝေရောတာဝိပ္ပိနောလိုင်လျောင်းနေတဲ့သဘောမရှိဘူးဆက်ကျင်ကပ်ထုတ်တဲ့သဘောမရှိဘူးဒါဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဇာတိယသရာယပရိနိဗ္ဗာန်တော့ကိဋ္တိဝိဒုက္ခိဒေါမနတိဟိဥပါယတေဟိဒါဒီတရားဆိုးတွေကနေပြီးတော့ပရိမုစတိလွန်မြောက်လိမ့်မယ်မြတ်စွာဘုရားဟောတာဟုတ်လားဒါကြောင့်ပိဋကတ်ပေါ်သတော်တို့ဒေါမနတရားနဲ့တွေ့လာတဲ့အခါသူရဲ့သဘောသဘာဝကိုအမှန်တမ်းမြင်တဲ့နေ့နဲ့လောကတရားကိုရှင်းဆိုင်နိုင်ရမယ်ဆိုတာဒါကိုပြောတာအမှန်တမ်းမြင်ရမှာမတစ်ချက်ပြောတာလို့သုံးချက်ပြောတာနော်အနေစာဒုက္ခဝိပရိနာမဓမ္မဟုတ်ရဲ့နော်ဒီလောကတရားပဲဖြစ်ဖြစ်အနေစာသာဖြစ်ဖြစ်ဒါကဘုရားမမြင်နိုင်ဟုတ်လားဒီလောကတရားပဲဖြစ်ဖြစ်ဖြစ်ချင်းချင်းချင်းဖြစ်စတာကိုခံရတဲ့အတွက်ကြောင့်မကောင်းတဲ့သဘောများတာဖြစ်တဲ့ဒုက္ခဒါကိုဘုရားမမြင်နိုင်ဟုတ်လားဒီဒုက္ခတရားပဲဖြစ်ဖြစ်တမျိုးတစ်ကြိမ်ကြောင်းလဲသွားဖို့နဲ့တရားတွေလားဖြစ်တယ်ဒါဆိုမှပြင်းနိုင်ဘူးဟုတ်တယ်မဟုတ်လားအေးအဲ့တော့ဦးဇင်းတို့ဒီနေရာမှာပြီးရင်ပြောမယ်ဆိုတာဒီအခုပြောမယ်နောက်များတော့ဖြစ်ဒါကဘာလို့ဖြစ်လို့ပြုစီနေတာဒုက္ခတရားတွေတွေ့လာပြီဆိုရင်ကောင်းတာဟာကောင်းနေမကောင်းတာဟာမကောင်းဘူးလို့ကောင်းတာနဲ့မကောင်းတာထူးခြားခြင်းကိုပဲပွင့်ပြားခြင်းကိုပဲသတိထားကြရတယ်ဟုတ်လားဒါလည်းပဲအပေါ်ရင်ကြည့်ရင်တော့ပွင့်ပြားပါလေကောင်းတာနဲ့မကောင်းတာနဲ့ပဲဒီနိုင်မှာလို့ဟုတ်လားကောင်းတာကကောင်းတယ်မကောင်းတာကမကောင်းဘူးဒါပေမဲ့လို့ဒီကောင်းတဲ့ဒုက္ခမကောင်းတဲ့ဒုက္ခတွေကမတူတဲ့အချက်တွေကိုဒီမြင်နေလို့ကြည့်လို့မှာမဟုတ်ဘူးသူတို့ရဲ့တူတဲ့အချက်ကိုလည်းမြင်နိုင်အောင်ကြိုးစားရတယ်အဲဒီသူတို့ရဲ့တူတဲ့အချက်ဆိုတာကတော့သူပြောခဲ့တဲ့အချက်သုံးချက်ပဲအနေစာဒုက္ခဝိပရိနာမဓမ္မဒီအချက်သုံးချက်မှာတော့တူမနေဘူးလားအဲ့ဒါကြာချင်းလည်းပဲအိသဒုက္ခဝိပိနာမဓမ္မလက်မရချင်းလည်းပဲအိသဒုက္ခဝိပိနာမဓမ္မဟောဒါကြောင့်ဒီကဘောသူတော်ဘုရားတဘာဝတရားတွေမတူတဲ့သဘောတွေကိုသိနေသိနေရုံနဲ့ဒါဉာဏ်တကယ်ကြီးရလို့မဆိုနိုင်ဘူးတူတဲ့သဘောတွေကိုလည်းသိဖို့လိုသေးတယ်ဒါကြောင့်ရှင်တို့ဟောဝိပဿနာတရားတွေနဲ့ပြောရမယ်ဆိုရင်တော့ဒီရှိတော့တရားပြောမယ်ဆိုရင်သူလည်းအတော်ပြောနေအောင်လုပ်ရမယ်ဘုရားကြီးမှာမတူတာတွေရှိတယ်အဲ့ဒီမတူတာတွေရဲ့တူတာတွေလည်းရှိတယ်ပြီးတော့ပါဆိုယုံနဲ့တန်နဲ့ဆိုရင်ယုံကပေါက်ပြတဲ့သဘောရှိတယ်ဒါမှအာရုံကိုတည်တဲ့သဘောရှိတယ်တူတာမတူဟုတ်တယ်မဟုတ်လားဒီယုံပါတော့မှပထဝီနဲ့အာဝေါ်နဲ့တူတာမတူဘူးဟုတ်လားအဲ့လိုပဲဉာဏ်တရားတွေနဲ့မှလည်းပဲစေတနာနဲ့ဝေဒနာဆိုတာတူတာမတူဘူးအခုဒီအခုဒီမှာအတင်းဒီဝိသေသနာထူးခြားတဲ့လက္ခဏာလေးတွေရှိတယ်။ဟုတ်လား။ဒါကတော့မတူတဲ့အချက်တွေပေါ့။အေး။အဲ့ဒီမတူပွင့်ပြားခြားတာတွေဒီသဘာဝတရားတွေအားလုံးမှာတူတဲ့အချက်တွေရှိတယ်။ဟုတ်လား။အဲ့ဒီတူတဲ့အချက်ကဘယ်အချက်ဖြစ်နေတော့အနေစာဆိုတဲ့အချက်ကမတူဘူးလား။ဟုတ်တယ်။ယုတ်တရားကလည်းပဲအနေစာ။နံတရားကလည်းပဲအနေစာ။ဟုတ်လားအဲ့တော့အဲ့ဒီလိုတူညီတဲ့လက္ခဏာကိုကြာတော့စာလုံးပြောရရင်သူ့ကိုသာမင်ညာလက္ခဏာလို့သုံးလို့နေဟုတ်လားမတူတဲ့ကိုယ်ပိုင်းလက္ခဏာတွေကိုကြာတော့ဝိသေသနာလက္ခဏာအဲ့တော့ဝိသေသနာလက္ခဏာကိုမြင်လာတဲ့သာမင်ညာလက္ခဏာကိုမြင်လာတာပို့ပြီးတော့ဉာဏ်ကြီးရလို့ဆိုရတယ်ဒါကြောင့်သင်္ခါရတရားမှလို့ရှိရင်ဒိဋ္ဌိဒုက္ခအနတ္တဖြစ်တယ်ဆိုရင်သူ့ရဲ့လက္ခဏာဒီသာမင်ညာလက္ခဏာကိုသိရဆိုရင်ဒါဝိပဿနာဉာဏ်ရတယ်လို့ဆိုလို့ဆိုတယ် အဲ့လိုပဲမိတ္တဘောကျတော်တို့ချစ်ချင်ပြီးတော့စဉ်းစားကြည့်နေတယ်။လောကကြီးမှာမတူတာတွေရှိတယ်။မတူတာတွေရဲ့တူတာတွေလည်းရှိတယ်။ဆရာမဆိုဒီနားမှာထိုင်နေတဲ့လူတွေတယောက်မှတယောက်နဲ့မတူပါဘူး။နောက်ကြတဲ့ချင်းဖြစ်မယ်၊အိမ်မှချင်းဖြစ်တယ်။အသက်ကြီးတဲ့လူချင်းဖြစ်မယ်၊နေတဲ့လူချင်းဖြစ်မယ်၊လာတဲ့လူချင်းဖြစ်မယ်၊ကိုယ်တဲ့လူချင်းဖြစ်မယ်။ဘယ်လိုပဲဖြစ်ဖြစ်မတူဘူးပဲပြောပြောဒီလူတွေအားလုံးတူနေတဲ့စကားမရှိဘူးလား။အဲ့ဒီချက်ကပါအေးအေးရှာဖြစ်တယ်ဆိုတဲ့ချက်ပြူလားနော်တည်ရင်ပြင်းတဲ့ဘွေးဘွားချင်းကလည်းဒေသကြီးကြီးကိုသွားနေတယ်ဆိုတဲ့ချက်ချက်တော့ပြူလားပြူပါလားဒါကြောင့်ဒီလက်ပေါင်းစတော်ကလို့ဒုက္ခနဲ့တရားတွေတွေ့လာတဲ့အခါမှာမတူတာလေးကိုကြည့်အာရုံစိုက်နေလို့တကယ်စစ်မှန်တဲ့များမရနိုင်ဘူးတော့ကောင်းတာကသိကောင်းတာပဲမကောင်းတာကသိရှိုးတာပဲလို့ကောင်းတာနဲ့ရှိုးတာတော့ဒီမြင်နေလို့ကတော့လောဘဒေါသဖြစ်လာတာပဲရှိတယ်ဟုတ်တယ်မဟုတ်လားဒီကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်အိဋ္ဌဒုက္ခဝိနိနာပါဒမဖြစ်တယ်ဆိုရင်အဲ့ဒီလက်ဆိုင်နဲ့အမှန်တရားကိုမြင်အောင်ကြည့်နိုင်မှာမလို့ဘူးလားဒီကောင်းတဲ့လောကဓာတ်လည်းဒါပဲမကောင်းတဲ့လောကဓာတ်လည်းဒါပဲဒီတတိယအချက်ကိုမြင်လို့ရှိရင်ကောင်းတဲ့လောကဓာတ်တရားကလည်းသူ့ကိုတုံ့လောက်အောင်လုပ်နိုင်မှာမဟုတ်ဘူးမကောင်းတဲ့လောကဓာတ်ကလည်းသူ့ကိုတုံ့လောက်အောင်လုပ်နိုင်မှာမဟုတ်ဘူးအကောင်းမလားဟုတ်တယ်နော်အဲ့ဒါလေးတော့ကောင်းတော်လို့ဘုဒ္ဓသာလောကဓာတ်ပိစိတ်တရားသာနတ်ပတိဒုက္ခတရားတွေနဲ့တွေ့လာတဲ့အခါမှာစိတ်ကိုမတုံအောင်မလုပ်အောင်နေနိုင်တဲ့ရှိလို့ရှိရင်ဒါအတ္တမကြီးကြီးတဲ့မင်္ဂလာပါဟုတ်လားဘလောက်ကြီးကြီးတဲ့မင်္ဂလာလဲမသိရင်ကိုကျင်းနာခြင်းသိခြင်းဆိုရင်စိတ်ရဲ့တော့လွတ်နိုင်တယ်ဒုက္ခတရားတွေပတ်သက်ပြီးတော့လောဘလောဘကဖြစ်ဖို့ရှိလို့ရှိရင်မတုံလို့ဖြစ်လို့ရှိရင်ဆိုနိုင်ဘူးလားဗျာဆိုနိုင်တယ်အဲ့တော့ဦးဇင်းတို့ဒီမင်္ဂလာဖြစ်ဖို့အတွက်ဒီမင်္ဂလာကတော့ယန္တာတွေမှာပြည့်စုံနိုင်တာဆိုတာလည်းပြောခဲ့ပြီနော်ဒီထိုက်တဲ့တော့ကိုနဲ့တန်ပြီးဖြစ်ဖို့အတွက်တော်ရတယ်နဲ့တွေ့လာတဲ့ခါမှာရင်ဆိုင်ပုံရင်ဆိုင်လေးဦးဇင်းတို့စဉ်းစားကြည့်တာလေးကိုခဏချင်းပြောလိုက်တော့သုံးရပြောလိုက်တယ်တင်းချင်းစားလေးဟာလောကထဲမှာနေနေရတဲ့သတ္တဝါတွေတွေ့ရမယ့်ခြင်းရတဲ့အရာတွေပါဆောင်ရွက်လို့မရဘူးရှင်ချင်းဒါနှစ်ချင်းပို့ပြုတ်ထားတဲ့တန်နဲ့အမှုနဲ့ထိုက်တန်တာကိုပိုရထားတာဆိုတဲ့အရှင်းဟုတ်လားနောက်သုံးချက်ကဒီရနေပါလေဆိုတဲ့ကောင်းတဲ့ဆိုးပါတယ်ဆိုတဲ့ဒီလောကတရားတွေဘယ်လိုသဘာဝရှိတယ်လဲသူတို့ကိုပဲဓာတ်လိုက်တိအောင်မြင်အောင်ကြိုးစားအထုတ်တာအဲ့ချက်တော့တော့ချင်းနောက်တဏီဟုတ်တဏီအတုံးပြုတ်အတုံးပြုတ်ပြီးရနေမယ်ဆိုလို့ရှိရင်လောကတရားတွေကကိုယ့်ရဲ့စိတ်ဟာထိုက်တဲ့တိကျင်မှုသူတို့ကိုဖြစ်စေတယ်ထိုက်တဲ့တိကျင်မှုမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်ဘေးကမှာဆရာတော်တို့အဲ့ဒီလောကတရားကိုသိလာတဲ့အခါမှာအတုံးမလုံးနေနိုင်တယ်ဆိုတဲ့ပင်လာတရားနဲ့ပြည့်စုံအောင်ဒါကြိုးစားကြရတယ်အတုံးချင်းတော့ပင်လာတရားဒီနေ့ကဒီမှာမှာဒီလောကဓာတ်နဲ့ပဲပတ်သက်နေတာဆိုတော့ဒါကိုအရှင်ကကြည်ကြည်ပြန်ပြန်ပြောလိုက်တယ်။တော့ပြောလာတယ်ကြာတော့တော့ကြည်ကြည်ပြန်ပြန်ပြောစရာမတော်တော့ဘူး။ဟုတ်လား။တော့ရှင်တို့ဒါပထမမင်္ဂလာနတ်ကပတိစိတ်ကိုမတုံ့လို့အောင်ထားနိုင်တယ်။လောကဓာတ်တရားတွေနဲ့တွေ့လာတဲ့အခါမှာ။နောက်ဒုတိယကဘာလို့ဆိုတော့အတောကရှုံးရင်ကြည့်မရှိအောင်ထားနိုင်ရတယ်တဲ့။ဒီနေရာမှာဦးဇင်းတို့လောကဓာတ်တရားနဲ့တွေ့လာရင်စိတ်ကိုမရှိအောင်ဆိုတာကအောင်တဲ့လောကတရားတွေနဲ့တွေ့ကြုံလာတဲ့အခါမှာဆိုရင်ဒီစိတ်ကတော့သိဖြစ်စရာအကြောင်းရှိပါတော့။ဒါတော့မပြောလို့တော့မရဘူးဗျာ။ပြောရင်လည်းသိရမယ့်အရှိတယ်။နောက်တလာပါလေသိညာလာတယ်၊ပြည့်စုံတာတွေသိချမ်းလာတာလည်းဆိုရင်တချို့ချင်းချင်းမှမှကြောက်နေတာမရှိဘူးလား။ရှိတယ်နော်။အာပြည့်စုံတာတွေသိလို့လည်းလို့ရှိရင်ချမ်းသာရင်းများဖောက်နေမလား။ဟုတ်လား။တချို့တွေးရတာမရှိဘူးလား။မကောင်းတာတွေးရဖို့တော့မှဆိုရင်နေတယ်။မကောင်းတာတွေးရင်တော့ပြောနေတယ်ဟုတ်လား။ကောင်းတဲ့တွေ့နိုင်ရရှိရင်ကိုယ်ဆိုတာမရှိဘူးလားရှိတယ်။အဲ့ဒီရှိရင်ကိုယ်ဖြစ်အောင်ကြိုးစားအထောက်အကူပေးတယ်။အဲ့ဒါဦးရင်တို့ဒီတတိယဆောကြီးကတော့ဒီအတော့ကံဆိုတဲ့နေရာမှာသူကဗာဠိထုတ်ပြတာလို့ဆိုတော့မတိကရဲ့အကြောင်းကိုသူပြောထားတယ်။မတိကကဘောဓမင်းကြီးရဲ့ဒီပြောင်းမတိကရှိတယ်လို့မတုလဆစ်သူကြီးရဲ့နောက်စတိနေရာမတိကလည်းရှိတယ်။အဲ့ဒါကသူကမတုလရဲ့ဒီမှာရင်မန္တိကအကြောင်းကိုပြောတာလားအဲ့ဒါမန္တိကကတတိယတော့ရှင်သာရိပုတ္တရာမူပြတဲ့နာမတော်ရှင်ချက်တွေကိုဆုံးဖြတ်နေတယ်လို့ရှိတယ်။အဲ့ဒါလိုဆုံးဖြတ်နေရင်လည်းဘုဗ္ဗဘူတို့ကကျောင်းသားတယောက်ရဲ့နော်ခတော်ခနဲ့နိုင်ဖို့ကြောင့်ကြပြီးတော့လွတ်ပြီးတော့ကြတယ်တော့ကိုယ်ရတော့တယ်။ဘုဗ္ဗတည်းလည်းဖိနေပေါ့။အဲ့ဒီတော့ရှင်သာရိကကုသိုလ်ပြုနေတော့အကုသိုလ်ဖြစ်မှဆိုတာနဲ့မန္တိကဘာမှစိတ်မကောင်းမဖြစ်နဲ့။ဝဲတဲ့အရာတွေကကွဲသွားတာပဲ။တရားပြရဲပေါ့အဲ့လိုပြောတဲ့အခါကျတော့မတိကာရှင်ဗျာတဲ့ဒီသောဘပုံလေးကိုကိုယ်ကွယ်တာတောင်းနေပြီးတော့စီစဉ်မှာဘာမှဖြစ်စရာအကြောင်းမရှိပါဘူးတဲ့ ပြီးတော့ဘလို့ချင်းချင်းလေးဆိုတာကိုကြည့်ဆိုတဲ့သဘောမျိုးနဲ့တွေ့ပါရဲ့သူ့ရဲ့စေပတ်ကျမ်းမှာထိုးတာလေအမိစာတစ်ခုကိုထုတ်ပြရတယ်။အဲ့ဒီအမိစာထဲမှာသူ့ရဲ့နေရောင်ကျဖြစ်တဲ့ဘာလို့လားလဲသူ့ရဲ့သား30နဲ့နေရောင်အကုန်လုံးမင်းမိတ်နဲ့အတန်ခံရတယ်။အဲ့ဒီစာရှိတယ်ဟုတ်လားအဲ့ဒါကိုပြတယ်။နေရောင်ကျတဲ့ကွာသားလေးအကုန်လုံးတော့ဥပိ္ပစီကစံနဲ့တေရတာတော့မှသူ့ဘာဒီမှာအိန္ဒိယမြင်ဆုံးကပ်ပြီးတော့နေနိုင်နေပေါ့ဟုတ်လားဒီအကြောင်းအရာတွေကိုထုတ်ပြတော့ပြတာဒါကလည်းသူ့ရဲ့စူးစမ်းအထောက်ထားလို့ရတဲ့သူ့ရဲ့အစွမ်းတည်းကြောင့်သူ့မှာဒီအကျိုးကျေးဇူးကိုခံစားရတာဟုတ်လားဒီနေရာမှာအရှင်ဟုတ်ပြီးတော့တော်တော်အလိုဒီကမှာတော့ပုရုษရှင်တွေဆိုတော့အာလိုကအားကြရတဲ့အစင်တော်ပဲရှိပါလိမ့်ဟုတ်တယ်မဟုတ်လားကိုရင်ကလည်းကစွမ်းသွားတယ်ဆိုရင်သူ့ရဲ့နေစိတ်ဖြစ်ကိုစားတာပြောရဲကိစ္စမဟုတ်ဘူးနဲ့ဟုတ်လားဒါကလည်းသူကအရိယာသူတော်ကြီးဖြစ်နေတယ်လို့ဒီလောကဓာတ်တရားရဲ့အစွမ်းတည်းကြောင့်မလိလာနေနိုင်တာပေါ့ဟုတ်လားသို့တော်ဒကာတော်ဘုရားတို့ကအရိယာမဖြစ်သေးလို့လည်းပဲစိုးစိုးမှပြောခဲ့တဲ့လောကကြီးရဲ့သဘာဝတရားတွေကိုအမှန်တန်သိတဲ့ဒီနဲ့လည်းပဲတောင်းတဲ့ရုပ်ရှင်ကိုကြုံဆိုရင်ဇာတိကြုံလာတဲ့အခါမှာရှင်ရင်မဖြစ်အောင်နေလို့တော့ဖြစ်နိုင်တာပါပဲဆိုကြပါစို့ဘုရားတို့ဇတ်တော်တစ်ခုရှိနေဒီတော်အလုံးကြာမူနေတာပါနော်တာလီဝေတိုင်းလို့နော်တယ်လို့လည်းမပြီးရှုပ်ပြီးတော့နေကြတဲ့မိသားစုတယောက်မှမပေါ်ကြဘူးဆိုတာလေအဲဒီမှာကြောင့်လည်းအဟောလုံးလို့ခရီးသွားတာဆောင်ပြီးတော့မေးတာကြားမလဲမို့လားမေးတဲ့အခါကျတော့ဘုရားတော်ကဘုရားကြီးကပြောတော့မွေးဟာအရှိမွန်တယ်လို့ပြောဟုတ်လားငါသားကဒီဘဝကိုဆွတ်ပြီးတော့နောက်ဘဝတစ်ခုကိုသူရောက်သွားပြီးရှားသွားပြီးအခုမလို့မင်းရှုပ်နေတာကိုသူမသိနိုင်တော့ဘူးမြင်နိုင်တော့ဘူးအလိုမိုးနေတာဆိုတာကိုမသိနိုင်ဘူးဆိုတာကိုမပြောနဲ့မီးရှို့တာတော့မသိနိုင်တော့ဘူး။ဒါကြောင့်ဘိုးချွေးချင်းအဖြစ်ပါကျုံးမှမရှိဘူး။စိုးရိမ်နေတာဖြစ်ပါကျွေးချင်းကမရှိဘူး။စိုးရိမ်စရာအိစားတယ်မဟုတ်ဘူးဆိုတဲ့သဘောမျိုးပြောပြတာ။ဟုတ်လား။အဲ့ဒါနဲ့ဒီကမာရှိကိုပေးတော့ဒီကမာရှိကဘယ်လိုပြောတော့ဘလို့ရလားဟာလေဘလို့ကလာခဲ့ပါလို့လည်းမခေါ်ဘူး။ပြန်သွားပါလို့လည်းမနဲ့မခေါ်ဘဲနဲ့လာပြီးတော့တို့သဘောမတူဘဲနဲ့ပြန်လာ။လာခြင်းလိုလာပြီးသွားခြင်းလိုတော့နေတဲ့ဒီလူတယောက်တွေနဲ့ဆိုရင်ကအသေးပဲရှိဘူးဆိုတာကိုပြောပြတာသူတို့ရဲ့အတွေ့အမြင်တွေကဘလို့ရှင်းကျက်နေလဲဆိုတာခံမလို့မရဘူးလားပြန်လဲဒါကလည်းပဲဘဝတစ်ချောင်းဆုံးဒီမရဏလုတ္တိဘဝရဲ့တစ်နေ့တစ်ချိန်မှာဖြစ်စီရတယ်ဆိုတဲ့ဒီအမှန်တရားကိုမျက်ရှင်တစ်ပြက်ပဲနဲ့အမြဲတမ်းစဉ်းစားဆင်ခြင်တယ်လို့တွေ့လာကြုံလာတဲ့အခါမှာခံနိုင်ရရှိတာဒါကတော့ဘယ်လိုလဲဒီကတွေ့လာကြုံလာတဲ့အခါမှာခန္ဓာကြီးမရှိတော့ဘူးတာကကိုယ်ကစဉ်းစားဆင်ခြင်တဲ့အပိုင်းမှာအလုံးမအားနေတယ်ဆိုရတယ်။ဒါကြောင့်မဆိုဘဝမှာဖြစ်စီခြင်းဖြင့်ဆုံးသရရနေဘယံပနာဖြစ်စီခြင်းဖြင့်ဆုံးသရရနေဆိုတာကတော့လူတိုင်းသိတယ်။ဟုတ်တယ်မဟုတ်လား။ဒါတွေကိုအကုန်ဆွရမယ်။ဖြစ်စီရမယ်။အတေရမယ်။ရတဲ့အနာဂတ်မှာမတော်ရှိမယ်ဆိုတာမသိနိုင်ဘူး။ဒီအချက်တွေလူတိုင်းသိပါတယ်။ဟုတ်လား။ဒါပေမဲ့ခက်တာကဒီတိချာတဲ့အတိကိုကောင်းတဲ့လူမကြခနာမထက်ဖြစ်တဲ့ကိစ္စကတော့ခက်တယ်လို့ထင်တယ်။ဒီလိုလက်ခံရတာများတိတော့တိတယ်အဲ့ဒီအတိကိုမလုပ်တာမေ့ရတာလေ။အဲ့ဒီတော့ဘာဖြစ်လို့ဆိုတော့မတိတာနဲ့တင်းပြီးတော့မထူးတယ်လို့ဖြစ်တယ်။ဟုတ်လား။ဒါကတော့မေ့တာလည်းလူချင်းချင်တာပဲ။ဟုတ်လား။ကို့မှာဒီမှာမျိုးလေးရှိတယ်။ကြီးပွားလာအောင်လုပ်မယ်ဆိုရင်အများကြီးကြီးပွားလာနိုင်တယ်။အင်းညာချက်ဒီအတိအကျကဘုံမိစ္ဆာတွေတခြားလို့ပြန်စားပြုံးမယ်ဆိုရင်ပြုံးလို့ရတယ်ဟုတ်လားဒါကိုအချင်းချင်းဖြစ်အောင်လုပ်မယ်ဆိုလို့လို့မရဘူးလားရတယ်သို့တော်တကာတော့ဘယ်လိုလဲဆိုတာသိပြီးတော့မလုပ်စဉ်းစားဆင်ခြင်များဖြင့်ဒီအတိအကျကိုရှင်းချက်အောင်ကြီးမားလာအောင်မတိချောင်းဘူးပေါ့ဟုတ်လားဒါကြောင့်တွေ့လာကြုံလာတဲ့အခါမှာကောင်းကောင်းမရှင်းဆိုင်နိုင်ဘူးဒီလိုရှိရနော်ခုသူတို့ကတော့ဒါစဉ်းစားတာနဲ့ဆင်ခြင်တာလေတော်ကြောင့်ရတာစဉ်းစားဆင်ခြင်လို့ရှိနေတယ်ဆိုရင်ဒီနေ့ကြုံလာတဲ့အခါမှာမဆိုရင်ပဲနေနိုင်တယ်ဆိုရင်သက်တည်ကိုပြောတာပါဟုတ်လားအဲ့ဒါလည်းတရားမင်းသားဟောဒီတည်ဆုံးသွားတဲ့ပုဂ္ဂိုလ်ရဲ့မှတ်မှန်မင်းသင်္ဃောမှာတော်လို့မလို့ပေါ်တာတော့ဒီတော့ဓမ္မလေးကမပြောလို့ဆိုတော့ငိုနေလို့ရှိရင်လည်းပြေလို့မရှိနိုင်ရဲ့ပြီးတော့ဓမ္မကိုရှင်းကြတယ်ပြန်လို့ရတယ်ပြန်တာရှိတဲ့လူတွေစိတ်ရှင်းရတဲ့ဘက်တည်းတယ်ဒါကြောင့်ဘုရားရှင်ရဲ့ဖြစ်ဆိုရင်ကျန်ဖြစ်ပါကျူးကျူးမှာမရှိဘူးဆိုတာကိုသိလို့သူမမော်တာပါသူတို့ပြောတဲ့စကားလေးအတိအပြည့်ကိုဒါကတော့ဘုရားရှင်ကအကုန်လုံးနားလေးနေတယ်လက်လက်ခံတယ်ဒါပေမဲ့ကိုယ်ကတကယ်ဖြစ်လာတယ်အဲ့ဒီအတွေ့အကြုံနဲ့ပြည်လည်အောင်ရှင်းဆိုင်နိုင်မလားဆိုတာစဉ်းစားရတယ်ဟုတ်လားဒါကအတွေ့အကြုံကိုကြည်ပမ်းများစွာဖြစ်ပါစဉ်းစားရှင်းပြဖို့ကိုရင့်ကျက်အောင်လုပ်နိုင်မှသာလေဒါရှင်းဆိုင်နိုင်မှာတော့လည်းကြည်ပမ်းများ ်ဒါကအရှင်တို့သူ့ရဲ့နှမလေးရဲ့အဖြစ်အဲ့ဒီတင်းဆုံးသွားတဲ့ပုဂ္ဂိုလ်ရဲ့ဇနီးကိုပြောတော့သူကလည်းပဲသခင်သူကလည်းဘောတဆောင်တော့တရားတော်ပုံသားကြီးရဲ့အဆုမနဲ့တည်ခြင်းတရားကိုအမြဲတမ်းစဉ်းစားဆင်ခြင်တည်တယ်လို့ဆိုတော့သူကလည်းပဲဖြေတရားရတဲ့ရှိတယ်သူမကြောက်ဘူးလားလေငိုကြွေးခြင်းဟာတည်သူကိုအကြောင်းပြုပြီးတော့ငိုကြွေးခြင်းဟာတော့လာဖို့လိုခြင်းလို့ဘောတဲ့ကလေးနဲ့တူတူပဲတဲ့ဟုတ်လားအမှမရနိုင်တာကိုတောင်းတတာဒါမှမဲခြင်းတပြုဝဲလို့သူကဆိုလိုတာပါဟုတ်ရဲ့လားတောက်ဆုံးကြုံမှုပြီးတော့ကျွန်မကပြောလို့တည်ဆုံးသွားတဲ့ပုဂ္ဂိုလ်ဆိုတာမီးဦးကြီးတို့ကိုယ်ရသွားတယ်လို့ပြန်ပြီးတော့အကောင်းရှိလို့တို့မရတော့ဘူးအဲ့သူရဲ့အမြင်လေးတွေကိုယ်ပိုင်အမြင်လေးတွေပါအဲ့ကြောင့်ပြန်တော့ဘောတော်အောင်လို့ဆိုရင်ဇာရဲ့တွေ့လာတဲ့အခါမှာမဆိုရင်တော့တဘာဝတရားရဲ့အမှန်ကိုကျုံတင်ပြီးတော့စဉ်းစားဆင်ခြင်တဲ့နည်းနဲ့အထုပ်ပဲရှင်ကမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဖြစ်နိုင်တယ်ဒါကဒီလမ်းတွေကတော့ရှိတယ်လမ်းတွေကတော့ရှိတယ်ရှောက်ရှောက်ဆိုတာကတော့ပုဂ္ဂိုလ်မှာပဲဘူးတရားပေါ့နော်နောက်ဆုံးဦးရှင်တို့အတော့ကဆိုရင်ရင်ကင်းဖို့ဆိုတာလည်းပတ်သက်ပြီးတော့ဆိုရင်ရင်ကင်းရတဲ့ဆိုရင်ဒါကအကျိုးကျေးဇူးကိုညွှန်ပြပြီးတော့ဟောတာတဲ့ဒေသနာတစ်ခုရှိတယ်အဲ့ဒါမှပါတယ်ဒေသနာတို့အရင်းချဘူးတောင်းတော့ရှိနေတဲ့ဒေသနာပဲအတိပ္ပတ္တရားကိုပွားများလို့ရှိရင်သောကပိဋိဝါဒသမတိတ်မာယာဆိုတာမှန်ပါဟုတ်လားဆိုရင်ရင်သောကနဲ့ငိုကြွေးခြင်းပိဋိဝါဒကိုလွန်ရောက်သွားစေပြီအမကကျန်တဲ့တော့ဟောတာဟုတ်လားဘုဇင်းနဲ့တွေ့တယ်မငိုဘူးဆိုရင်ဉာဏ်နဲ့တွေ့တယ်မဆိုရင်ဒီတရားကိုအထုတာမဲ့ဆိုရင်ဟုတ်လားသို့တော်တယ်ကတော့ဒီနေ့တွေ့ဆိုရင်ဉာဏ်ဘုဇင်းနဲ့တွေ့လာရင်ဆိုရင်ဉာဏ်ရုံးနဲ့ငိုကြွေးကြရအောင်အဲ့တော့ဘယ်လိုဖြစ်နေလို့ဆိုတော့ယတနာတဏ္ဏနဲ့နေနေကြတဲ့လူတွေလို့ဆိုရမှာပေါ့ဟုတ်လားမရှင်းတာလေးပဲနေနေတာဟုတ်လားယတနာကိုရှင်းရှင်းသာသာပြီးတော့စိတ်ချတဲ့ချာနေနေတဲ့အနေအထားမျိုးတွေထဲမှာခေါ်တဲ့သူပြောတာလည်းသူပြောတယောက်မှပါဟုတ်လားအပါဟုတ်လားယတနာတဏ္ဏနဲ့နေတာမရှင်းရဘူးယတနာယတနာကဘာဖြစ်နိုင်တော့ဆိုရင်ဇာတွေ့ရတယ်ငိုကြွေးစီတာတွေ့ရတယ်အဲ့ဒါကဘယ်အချက်ကိုအကြီးကကြီးပြောတာဆိုတော့ကိုယ်ရဲ့အမြင်တော်ဆုံးအချက်ပြန်ဆုံးဒီခန္ဓာကိုယ်ကြီးပျက်စီးတော့မဲ့အနေအထားကိုကြီးပဲပြောတော့ကျန်တဲ့ပျက်စီးမှုရှင်တာဒီထဲမှာထည့်မပြောသေးဘူးဟုတ်ရဲ့လားတကယ်တကယ်ကတော့ဒါကတော့အဲ့ဒီအချိန်မှာအရေးချင်းဘယ်လောက်ရှိမလဲမရှိဘူးလဲဆိုတာအဲ့ဒီအချိန်မှာသိရမှာပဲဟုတ်ရဲ့လားအဲ့မဲ့အဲ့ဒီအချိန်ချင်းမှာသိပြီးတော့ရရှိနေတယ်ဆိုရင်ပြန်နေတော့ရလာမှာတော့ဟုတ်လားဒါကြောင့်ပြည့်တဲ့ဘုရားတော်ဟောင်းလို့ဒုက္ခတရားတွေနဲ့တွေ့လာတဲ့အခါမှာစိုးရိမ်ခြင်းကင်းခြင်းဆိုတဲ့မင်္ဂလာတရားနဲ့ပြည့်စုံခြင်းနဲ့ဆိုလို့ရှိရင်အရိယာအကျောင်းကျိုးစားအထုတ်နိုင်တဲ့ဆိုတော့အအောင်ဆုံးပေါ့ဟုတ်လားဆင်ခြင်တဲ့နည်းနဲ့ကျိုးစားအထုတ်လို့ရတယ်အရိယာဘာဝနာကိုကျိုးစားအထုတ်တဲ့နည်းနဲ့လည်းမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်အဲ့ဒီမင်္ဂလာနဲ့ပြည့်စုံတဲ့နည်းကျိုးစားအထုတ်ဖို့လိုတယ်အချက်ကြီးတော့မင်္ဂလာတရားဒုက္ခတရားနဲ့ပြည့်ရင်နာကံပတိမတုံ့လို့ဘူးဆိုရင်လည်းမင်္ဂလာအတော့ကစိုးရိမ်မှုမရှိဘူးဆိုရင်လည်းမင်္ဂလာ။နောက်ပြီးတော့ဝိရဒ္ဒဆံ။ဝိရဒ္ဒဆံဆိုတာကမြေကြီးနဲ့မြေဆိုတာအရင်အကြီးကိုပြောတာပေါ့။ဒါကတော့ဥရှင်တို့ခန္ဓာကိုယ်ကထွက်တဲ့ချွေးနဲ့မြေနဲ့ရောသွားပြီးရှင်ဘာတွေဖြစ်လဲ။ကြီးတွေဖြစ်လာတာ။အရင်အကြီးဖြစ်လာတာနော်။အဲ့လိုပဲဥရှင်တို့ဒီစိတ်မှာလည်းဒီကြီးတွေအရင်အကြီးတွေဆိုတာရှိနေတယ်။အဲ့ဒီကြီးတွေအရင်အကြီးတွေစိတ်ကိုမတင်အောင်ကြိုးစားတာပေါ့။ဝိရဒ္ဒဆံအဲ့ဒီမင်္ဂလာနဲ့ပြည့်စုံကြိုးစားအထုတ်တယ်လို့ဆိုရတယ်။ဘုလိုလာကကောင်းတဲ့လောကဓာတ်ပဲတွေ့တယ်မကောင်းတဲ့လောကဓာတ်ပဲတွေ့တယ်။စိတ်နှလုံးမှာကိလေသာအငြိအချင်းမတင်အောင်ကိလေသာမျိုးမတင်အောင်အထုတ်ရတယ်ပေါ့။ဟုတ်လား။အဲ့တော့ဒီနေ့ဘာလို့ရှင်တို့စိတ်ထဲမှာတွေးမိတာလဲပေါ့လေ။ဒါကတော့ဦးဇင်းတို့ရဲ့ပုပ္ပိကအတွေ့လို့ဆိုရမှာပေါ့နော်။အတော့ကံဆိုတာကတော့မကောင်းတဲ့လောကဓာတ်ပဲတွေ့ရင်များသောအင်းတို့တွေကဆွေးရတယ်။ဝိရဇ္ဇာဆာမအစရှိတဲ့ဆွေးမဲ့ခြင်းမျိုးတွေကမျိုးတွေကတော့ကောင်းတဲ့လောကဓာတ်နဲ့တွေ့လာရင်များသောအားဖြင့်ဖြစ်ကြတယ်ပေါ့။ဒါပေမဲ့လို့ကောင်းတဲ့လောကဓာတ်ပဲဖြစ်ဖြစ်မကောင်းတဲ့လောကဓာတ်ပဲဖြစ်ဖြစ်နော်။မျိုးတွေကတော့ဖြစ်နေတာပဲ။မျိုးဆိုတာလည်းပဲဇာတ်ကတစ်မျိုးထဲမှာမျိုးလို့ဆိုတာမဟုတ်ဘူး။ဒေါသကလည်းမျိုးပါပဲ။မောဟကလည်းမျိုးပဲ။ဒီနေရာမှာဦးရှင်တို့ဇာတ်ကဒေါသမောဟတရားတွေကမျိုးတွေပဲဆိုတာကိုလက်စွာဘုရားဓာတ်ရဟောတာတဲ့ဒေသနာတစ်ခုရှိတယ်။ဒီလိုအကြောင်းပြုပြီးတော့ဟောတာတဲ့ဒေသနာလို့ဆိုတော့ရှင်းစုစရာဒီလိုကြောင်းနေတော့ဘာလဲသုံးလားကာလပတ်တော့ကြိုးစားပြီးတော့ချက်ပတ်တာတော့အာထာတဘုတ်မရဘူးဆိုရတော့ဉာဏ်လေးတော့လည်းအတိမြတ်ပေါ့ဟုတ်လားဒီဉာဏ်လေးတော့လည်းပဲအကိုကြီးဖြစ်တဲ့မဟာပန္နသာသနာတော်ကမင်းနဲ့ပတ်တံလို့ဆိုပြီးတော့တင်ထုတ်တယ်ဟုတ်လားအဲဒီမှာမြတ်စွာဘုရားကိုအာဟုတိရှိမြတ်စွာဘုရားကြီးရောက်လာတော့မြတ်စွာဘုရားကဤသာသနာကမဟာဝရယသာသနာကိုမ ငါရတာမှန်။မင်းထွက်စရာမလိုဘူးဆိုပြီးတော့အဲ့ဒီအချိန်မှာမြတ်စွာဘုရားကနော်ဟိုစွန်းစွန်းကြွလာတယ်ဒီမှာမြတ်စွာဘုရားကအဲ့စွန်းစွန်းကြွလာတယ်ကိုယ်ချစ်စားမင်းဘာမှအားမနေနဲ့အတူကိုအားရှိအောင်မြတ်စွာဘုရားကအားပေးပြီးတော့မှအင်မီလန်ချူစီနဲ့ဘဝပိုင်းလေးတစ်ခုကိုတဘောတော်နဲ့ဖန်ဆင်းပြီးတော့အားပေးတယ်။ပြီးပြီးတော့ဒါလေးကိုမြေရာဆုပ်ရည်နေရှင်းဆုပ်ပြီးတော့နေပြီးတော့ဒီဝတ်ချူလေးမှဖြစ်လာတယ်ဆိုတော့မြင်ကြည့်ရပေါ့။ဒါလေးလည်းပြီးလာပြီလား။အဲ့ဒါမြတ်စွာဘုရားဆန္ဒပြတော်တော့ရှင်းပြလိုပါလားအဲ့ဒီဝိချုပ်ဒီကိုလက်နဲ့အမှန်တကျဖုတ်တတ်တဲ့စုံနေတယ်ပေါ့အဲ့လိုလို့ကစုံနေတော့ချူရှင်တဲ့ဝိတွေကဖြည်းဖြည်းနဲ့ညင်သွားသွားတယ်မချင်းချင်းတွေချွေးနေတယ်ပြောတော့ညင်သွားသွားတယ်အဲ့တော့ဘုလိုဆန္ဒလို့ဆိုတော့ဟောသင်္ဘောကချူရှင်တဲ့ဒီအဝဟာဒီခန္ဓာကိုအတ္တဘုံနဲ့ဆက်ဆက်သွားတဲ့ခါမှာညင်သွားတဲ့သဘောကိုဖြေရပါလားလောကကြီးမှာဘယ်ညာမှာမတည်ငြိမ်းပါလားဘယ်ဟိတမှာဖြစ်တဲ့နိစ္စပတိဉ္စမှုသဘောကိုသစ္စာကတင်ပြီးတော့သူကြည့်တယ်လို့ဆိုတယ်။ဒီအဝိပိုင်းကြီးရဲ့ပတိဉ္စမှုကိုဒီခန္ဓာမှာတင်ပြီးကြည့်တယ်။ဒါကဥပမာအနေဖြစ်သွားတယ်ပေါ့နော်။တကယ်တကယ်ကြည့်တဲ့အခါကျသူသူ့ကိုကြည့်လို့ဆိုသူ့ကိုယ်သူပဲကြည့်ပြပါလေ။သူ့ခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေရဲ့မမြဲတဲ့သဘောလက္ခဏာကိုသူမှန်မှန်ကန်ကန်တင်ရှားရှားပြည်ပြီးမြင်တယ်မြင်တယ်ပေါ့။အဲ့ဒီမှာဉာဏ်စဉ်အစစ်စစ်ဖြစ်တဲ့ပြီးတော့အရာတမဲ့ဉာဏ်တော်ကိုဉာဏ်ကိုရှားတယ်အလုံးထူးခြားတဲ့အိရှာပါဟုတ်လားဒါကတော့တကယ်ဖြစ်လို့အကြောင်းတရားတွေရှိတယ်လို့ဆိုတယ်အဲ့ဒီအကြောင်းတရားမှာပါတယ်ဆိုတော့ကုသောဘာဝမှာရှင်ပင်ရေဘဝမှာတိုင်းတာတက်တဲ့ရင်းနဲ့ရှင်ဘုံမှာနှစ်ခုကကြာလာတဲ့ချွေးတွေကိုပါလာတဲ့လက်ကင်ဘဝအဖြစ်လေးနဲ့သူတုတ်တယ်ဝိစာတိအဖြစ်လေးနဲ့တုတ်တယ်အဲ့ဒီမှာဝိစာတိမှာရင်းနှောင်းကိုကျန်သွားတာကိုတွေ့ရတော့အားလုံးဟာရဲ့ရဲ့သဘောရှိပါလားဆိုတဲ့အိဆာသင်ညာကိုအဲ့ဒီရှင်ပင်ကြီးကဆင်ပေါ်မှာရာဝတ်နေတယ်။ဒါပေမဲ့တော်တော်ကိုစွတ်စွတ်ဆက်ဆက်နဲ့ဆိုင်ဆိုင်ရသွားတာဖြစ်တယ်နော်။ဘဝနဲ့ပတ်သက်ပြီးတော့ဘဝဟာအချိန်ကြီးပဲ။ဘာမှတည်ပြဲတဲ့သဘောပေါက်တဲ့သဘောမရှိဘူးဆိုတဲ့အမြင်ခိုင်ခိုင်မာမာသူရသွားတဲ့သဘောလို့ကိုယ်ချင်းချင်းမှထုတ်လာတယ်။ဒါကြောင့်မို့လို့အဲ့ဒါလေးကဒီမှာအကြောင်းကျေးဇူးတရားတွေနဲ့လာပြီးတော့ကျေးဇူးပြုတယ်။တခြားတခြားသူပြုလို့အတော်အထားတဲ့ပါရမီတရားတွေလည်းရှိပါတော့ဟုတ်လား။ဒါပေမဲ့ဒီနေရာမှာတော့ကျွန်တော်ပြောချင်တာကဒီမျိုးနေရာဒီအခြေအခြေနေရာတွေကြည့်ရင်းနဲ့ပဲသူကမဖြစ်သွားတော့ညာမှာဖြစ်သွားတယ်ဟုတ်လားအဲ့ဒီမှာပဲမြတ်စွာဘုရားကဒီကာထာလေးတွေကိုဟောတာတာရှိတယ်နော်လောကကြီးမှာဒီမျိုးမျိုးတွေကိုလည်းအခြေအခြေလို့ပြောတာမဟုတ်ဘူးဇာကလောကဘောဟတရားတွေကလည်းတကယ်ဒီအခြေအခြေဖြစ်နေရှုပြီးတော့မြတ်စွာဘုရားအဲ့ဒီမှာဒါလိုက်ဟောတာတာရှိတယ်ဒါကြောင့်ဒီတော့ဘာဖြစ်တော့အောင်လို့လောကတရားတွေနဲ့တွေ့လာတဲ့အခါမှာကိုယ့်ရဲ့စိတ်ကောင်ကိုကိလေသာတွေဆိုတော့မြူနေအောင်လည်းကြိုးစားအားထုတ်ကြဖို့မလိုဘူးလားတော်ပါလေ။ဒါကဘုရင်တို့ဘာဝနာတရားနဲ့ကျင်းပြီးတော့ဒီမင်္ဂလာတရားတွေကမဖြစ်နိုင်ပါဘူးဟုတ်လား။ဘာဝနာတရားရှိမှဒီမင်္ဂလာတရားတွေကဖြစ်နိုင်တာ။ဒါလည်းပဲပြည့်တဲ့သဘောပေါက်ပြီးသားဖြစ်မယ်လို့အရင်ကျင်ပါနော်။အဲ့တော့ဘယ်မှာရှိသွားလဲဗျာ။သုံးပါးရှိပါတော့။နာကပတိအတောကဝိရဏစံပြီးတော့တော့ခေမံကိမာဝတိနေရာမှာဘေးကင်းနဲ့ရှာကင်းလောကတရားတွေနဲ့တွေ့လာတဲ့အခါမှာဘေးရန်ကင်းအောင်နေနိုင်ရမယ်ပေါ့အဲ့တော့ဥရှင်တို့ဘေးရန်ကင်းအောင်နေရတယ်ဆိုတာဘာလို့ပြောတာလဲဆိုတော့ဒီမှာဥရှင်တို့စာထဲမှာအခြေတော်ဖတ်ဆိုထားတယ်ပေါ့အဲ့ဒါကစိတ်ထဲမှာယောဂတရား၄ပါးမဖြစ်အောင်နေနိုင်ရင်ဒါဘေးရန်ကင်းတယ်လို့ဆိုရမယ်လောကတရားတွေနဲ့တွေ့လာတဲ့အခါမှာစိတ်ထဲမှာယောဂယောဂဆိုတာတဝေတို့ရပ်ပလက်ရင်းချာယောဂနဲ့ကာယောဂဟုတ်လားယောဂဆိုတာဘာလို့ဆိုတော့ဒုက္ခနဲ့ပုံနဲ့မကွဲမကွာအမြဲတမ်းဆင်းဆက်ထားတဲ့ဘုရားဒါယောဂလို့ခေါ်ရတယ်ဟုတ်လားအဲ့ဒီယောဂက၄မျိုးရှိတယ်ဒါကဘာလို့ဖြစ်လို့ဒုက္ခနဲ့ဆင်းရဲတဲ့ပုံနဲ့ဟာဘာကြောင့်ဒီခုချိန်ဒီဒုလိုလိုရှိနေရတယ်ဆိုတော့ဒီယောဂတရားကအမြဲတမ်းဆင်းဆက်ထားလို့ဘုမဒုက္ခတွေနဲ့တွေ့နေရတယ်ဆိုတဲ့အဲ့အဲ့ဒီယောဂက၄မျိုးရှိတယ်တဲ့။ဘာလို့ဆိုတော့ကာမယောဂ၊ဘဝယောဂ၊ဒိဋ္ဌိယောဂ၊ဝိစာယောဂ။ကာမယောဂဆိုတာကကာမဂုဏ်အာရုံရဲ့ပုံမှာလိုလံတက်နဲ့တက်တက်တဲ့လောဘကိုပြောတာ။ဘဝယောဂဆိုတာကဘဝရဲ့ပုံမှာလိုလံတက်တဲ့လောဘကိုပြောတာ။တေဝဘဝရဲ့သူတို့တစ်ခုကလောဘယံ။ဒိဋ္ဌိယောဂဆိုတာကသက္ကာယဒိဋ္ဌိကိုပြောတာ။အတ္တဒိဋ္ဌိကိုပြောတာအတူတူပါပဲ။ဟုတ်လား။အဝိစာယောဂဆိုတာကမောဟကိုကြောတာအဲ့တော့ရှင်တို့ယောဂတေမကိုတေဝကောက်လိုက်တယ်လောဘရဲ့တက္ကာယဒိဋ္ဌိရဲ့မောဟရဲ့ဆိုတဲ့တရားရတယ်ဆိုလိုတာကဒီလောကတရားတွေတွေ့လာကြုံလာတဲ့အခါမှာ လောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ဒီတရားသုံးမျိုးမဖြစ်အောင်လုပ်နိုင်တာကရံကင်းမယ်လို့ဆိုတော့လားသူကအလုံးနဲ့ဆိုင်တဲ့အရေးကြီးလို့ဆိုရမှာနော်ဒီတရားမကင်းသေးဘူးဆိုလို့ရှိရင်မြေမျိုးလုံးရှင်တွေဟာတွေ့ရတယ်ကျင်ရတယ်ပြည်တော်မှာဆိုလောဘရှိတဲ့ဆိုလို့ရှိရင်လောဘကြောင့်ဘဝသစ်တမှာဖြစ်ရတယ်အဲ့ဒါဆိုရင်အဲ့ဒီဘဝမှာဒီဉာဏ်လေးမျိုးမျိုးတွေ့ရတဲ့ခေချွားလေးနဲ့ဒီလိုအခြေအနေချက်ဆိုပြီးတော့နားလည်ဖို့လိုမှာပေါ့နော်။အဲ့ဒါပြည်သာဘုရားကတော့ခေမဆိုတဲ့ဒီတရားတော်ကဒီခေမဆိုတဲ့မင်္ဂလာနဲ့ပြည့်စုံနေတဲ့ဆိုလို့ရှိရင်လောဘရဲ့တက္ကရာတိရဲ့မောဟရဲ့လောကတရားတွေတွေ့လာတဲ့အခါမှာဒီတရားစုသုံးမျိုးဖြစ်အောင်ကြိုးစားကြရတယ်။ဒါလည်းဒီဘဝတရားနဲ့ပြင်ပြီးတော့ရှင်းနိုင်မှာမလား။အပြည့်နိုင်ဘူး။အဲ့တော့ဦးဇင်းတို့ဒီမင်္ဂလာတရားနောက်ဆုံးမင်္ဂလာတရားကဉာဏ်တော်ရည်မှာဉာဏ်တော်ရည်မှာအပြည့်အဝရှိတယ်ခင်ဗျ။ဥပဒေလည်းပဲဒါကတော့ဘုရင်တို့လည်းဘာဝတတရားကိုကျေစာအထုတ်နေတဲ့အခိုက်အတန့်မှာမရနိုင်ဘူးလား။ရနိုင်တယ်။အတူတည်းပြိပဒဘာဝနာကိုကျေစာအထုတ်ပြီးတော့နေတဲ့အခါမှာပြေကျုံလာတဲ့လောကရည်ကအဲ့ဒီအချိန်မှာတုံ့လုပ်တဲ့သဘောမရှိဘူး။ဆိုရင်လည်းသဘောမရှိဘူး။ပြိရတာမြုပ်တဲ့သဘောမရှိဘူး။ရှမ်းလေမရှိဘူး။ဒါကြောင့်မင်္ဂလာတရားလေးပါးနဲ့အဲ့ဒီအချိန်မှာအထိုက်အလျောက်ပြည့်စုံတယ်လို့ဆိုနိုင်မလား။ဆိုနိုင်တယ်။အထိုက်အလျောက်ပြည့်စုံရတာနဲ့မှပဲအပြည့်အဝပြည့်စုံတဲ့အစဉ်ကိုတန်တန်းလုပ်ရမှာကို။ဟုတ်ရဲ့လား။ဒီဒါကြောင့်မိသားစုတို့ပေါင်းလို့ဒီနေ့ကမင်္ဂလာတရားနဲ့ပါလေ။ဒီပါ။ဘုဒ္ဓသာလောကတမေကြီးစိတ်တန်ယတ္တနာကမတိအတောကဝိရစာခေမဧတံမင်္ဂလာဘုဒ္ဓေ။ဒီကနာဘုလိုတွေကမယ်နေရာမှာရွတ်တော့ဘေးရန်ကင်းအောင်ဆိုပြီးရွတ်ကြတယ်เนาะဘေးရန်ကင်းအောင်ရွတ်ကြတယ်ပဲရွတ်တာနဲ့စာရင်တော့ကောင်းပါလေဟုတ်လားသို့တော်လည်းပဲလောကတရားတွေနဲ့တွေ့လာတဲ့အခါမှာအာတိနေနေရှိဖို့လိုတယ်ဆိုတဲ့တတိပင်းအနေနဲ့ရွတ်မယ်ဆိုတော့ပို့ပြီးတော့ကောင်းမယ်ပေါ့ဟုတ်ရဲ့လားအေးဒါကြောင့်ဒီနေ့ကောင်းတဲ့တော်တော်တို့အတက္ခာเนาะနောက်ဒီကုန်းချုပ်ပါစာကျန်သေးတယ်ဒါပြောပြီးတော့ကျွန်တော်မင်္ဂလာတရားကိုအဆုံးသတ်ရအောင်နော်ဒီကုန်းချုပ်ပါစာနေကြရတယ်ပေါ့လားဧတံဒေတာတိကတဝါတသဝတ္တမပရာဇိတာသဝနာတွတ်တေဣစ္ဆာတိတံဒေတာသင်္ဂလဘုဒ္ဓမာဟုတ်လားအဲ့ဒီဟာကအိဗေကပါပြောနေချင်တော့ဧတံဒေတာတိဟောဒီမင်္ဂလာတရား30နဲ့ရှင်းပါဘူးလေကတဝါနာပြုကျင့်ရတဲ့အတွက်ကြောင့်သဝတ္တအလုံးစုံသောရံလို့ရဲ့အပေါ်၌အပ္ပမပပရာဇိတာအွန်လိုင်းပြီးဖြစ်ပြီသဘောတရားအလုံးစုံသောအရက်ဒေတာတို့၌တို့တည်းချမ်းသာခြင်းကိုအစ္စတိရနိုင်တယ်လေ။ဆိုလိုတာကဒီမင်္ဂလာတရားတွေနဲ့ပြည့်စုံအောင်ကြိုးစားမယ်ဆိုလို့ရှိရင်ရေချမ်းသူဘုံမကိုရှုံးကြရမလို့နိုင်တယ်လေ။နော်။သဘောတရားမပရာစီတာအလုံးစုံအနိုင်ရတယ်။စိတ်မှန်တဲ့အောင်မြင်မှုနဲ့အောင်မြင်မှုရတယ်ပေါ့မင်္ဂလာတရားနဲ့ပြည့်စုံချင်။ဟုတ်လား။ဒါလည်းမဟုတ်ဘူး။သဘောတရားတို့တည်းအစ္စတိလုံးစုံသောအရက်ဒေတာတိုင်းမှာကိုနေတဲ့နေရာတိုင်းမှာသနာဒုက္ခဘုံကိုရနိုင်တယ်။ဒါကမြတ်စွာဘုရားကတက်ပြီးတော့ကိုတော်မြတ်ဟောတဲ့မင်္ဂလာတရားတွေကိုအမှုတင်ပုံပြထားတယ်လို့အဆိုနိုင်မလား။ဆိုနိုင်တယ်။ဟုတ်ရဲ့လား။ဒါကြောင့်ဒီမင်္ဂလာတရား38ပါးကတည်တုံမဲ့ဆိုလို့ရှိရင်အဘုမကိုရှုံးနေရမလို့အောင်မြင်ဖို့အစီအစဉ်ကိုရတယ်။အဘယ်နေရာကြောင့်ကြောင့်ဆင်းရဲခြင်းအကြောင်းမရှိဘူး။သနာဒုက္ခကိုရတယ်။ဒါကြောင့်ဒီမင်္ဂလာတရားတွေဟာတန်ခိတမင်္ဂလာဘုဒ္ဓမှာအဲ့ဒါတွေဟာအလုံးမြင့်မြတ်တဲ့မင်္ဂလာတရားဖြစ်ပြီးရွှေဆရာပြကဒီကုန်းကျုပ်တို့အမိန့်ရှိတော့တို့မိတော်ဘုရားတော်တို့သုံးနေရှိကြမင်္ဂလာအကုန်လုံးပြန်ပြီးတော့ရေတို့ကြားလို့နော်အတိဝနာသာနာနာဆက်ပြီးတော့ရှင်တို့ဒီမင်္ဂလာတရားရဲ့ဒီတန်းလေးကဆက်ပြီးတော့ပြောရတဲ့စေညံ့နော်နာယီပေါင်းရှင်တို့စေနာရီစာနာရီဒီပါလောက်ရှိနေတော့ဒီမင်္ဂလာတရားနဲ့ပတ်သက်ပြီးတော့ဒုတိယတော့ဦးဇင်းတို့လူငယ်တွေအတွက်ရှိပြီးတော့ပြောပြပါတယ်ဟုတ်လားအဲ့ဒါတွေကိုဒီစုတဝေးနဲ့เนาะဆက်ဆက်ကလေးရှိအောင်ဒါလေးပဲရှိနေတော့ဒါအလွန်ကောင်းတယ်နားလည်ရမှာပေါ့เนาะအဲ့တော့ဦးဇင်းတို့ဒီကလေးညမင်္ဂလာတရားဒီကုန်းကျုံဟုတ်လားလောကလတရားနဲ့တွေ့လာကြုံလာတော့မှမတုံမတုံရှင်းအောင်နေနိုင်ဘူးကိုယ်လာဆိုရင်ဘုရားရှင်အောင်နေတိုင်းဘုရားပါလေဣဒိနာညုကင်းအောင်နေတိုင်းဘုရားစိတ်တော်မှာယံကင်းအောင်နေတိုင်းဘုရားအဲ့လိုနေနိုင်တဲ့ရှင်မင်္ဂလာတရားနဲ့ပြည့်စုံပါလေဆိုတာဒီနာယုချင်းညုပြီးတော့ပြုလုပ်တော်သောကုသိုလ်ကောင်းမှုအရှိရှိလို့ကြောင်းဒီနာမတော်တို့ဒီမင်္ဂလာတရားနဲ့ပြည့်စုံကြိုးစားအထုပ်ပြီးတော့မင်္ဂလာတရားနဲ့ပြည့်စုံကြတဲ့မင်္ဂလာရှိရတဲ့ပုဂ္ဂိုလ်တွေဖြစ်နိုင်ကြပါစေလို့ဘုရားတော်ဆန္ဒပြုပြီးတော့ မေတ္တာပို့ပြီးတော့ဘုရင်တော်မင်္ဂလာတရားတော်ကိုဆုံးဖြတ်ရအောင်ပြီးရင်ဘာမိကတော်တရားထိုင်ကြအောင်ဆုနော်ဘဝတုတ္တဝေင်္ဂလာရခန္တုတဘတိဝေတသဘာဝနာတို့မှာဘုရင်တော်ဒုက္ခိဝတ္တိဘဝတုတ္တဝေင်္ဂလာရခန္တုတဘတိဝေတသဘာဓမ္မတို့မှာဘုရင်တော်ဒုက္ခိဝတ္တိဘဝတုတ္တဝေင်္ဂလာရခန္တုတဘတိဝေတသဘာသန္တာတို့မှာဘုရင်တော်ဒုက္ခိဝတ္တိဧတုမင်္ဂတိတယသပိတပေါသနာဝံဒုသန္တအာရမတ္တဝါတန္တုအာသာမမင်္ဂလာလောကေလောတရာကောင်းစုသည်မင်္ဂလာဝဝတိဘောတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသာမတိဝတမိမိတို့ခန္ဓာကိုယ်မှာဆောင်ကျင့်တည်ကြမှုမှန်တမိမိတို့မှာဆောင်ကျင့်တည်ကြမှုမှန်တမိမိတို့သာသာမိမိတို့ဘဝမှာဆောင်ကျင့်တည်ကြမှုမှန်တော်ဓမ္မတန်ကောင်းတာဘောတော်ကတည်းပင်ရေခန္တုကောင်းစွာသတိဆောင်ရှောက်တော်မူနိုင်ကြပါစေ။ဓမ္မဝရဏုဝဝေဒ။ခေဃဝရဏုသေးစုကဖွင့်တော်မူကြတဲ့သုတ္တနာဝရေရှင်ကုလုံးရတုရဲ့တဘုတေသောအတုဘောတို့ရောက်လာကောင်။ဓမ္မဓမ္မတုဝဝေဒ။အေရေယံဘုရေယံတေကံတေလျုရှင်သောစေတုတေယံတော်ရတုရဲ့တဘုတေသောအတုဘောတို့ရောက်လာကောင်။ဓမ္မသရဏုဝဝေဒ။အေရတံမိယံတေတံတေယံရှင်သောရှင်ဘုရေယံသာရှင်ရတုနေတော်။တိလာဘုရားရှင်ကိုပြညာတော်လုံးနဲ့ကြည့်တော်မူရတဲ့ဥဒိသနာအရှင်ကောင်းရှင်ရပေါ့လို့ရတဲ့ဥဒိသောအမှုဘောတော်တို့ရလာတော်ရာမေယောညမှာပြန်လာဆိုင်ချင်းရှိတဲ့ချင်းရှိတဲ့ဒုက္ခေကိုရှိတဲ့အကြောင်းမှာချမ်းသာခြင်းရှိသောဘုရားဘဝတို့ကောင်းစွာမသိဖြစ်တော်မူရပါစေတည်း